Welcome to the Voice of America in Burmese.
မင်္ဂလာနေ့နဲ့ခင်ဗျာရှင် VOA American အတန်ရဲ့2022ခုနှစ် February လ2ရက်ဗုဒ္ဓဘူးနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်လိုင်းဒိုမီတာ3249ရို့ပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အတွက်သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့မြမအကျက်တဲ့အချိန်မနှောင်းခင်ဖြည့်ရှင်းဖို့ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာတခါအာနာသိန်းတစ်နှစ်ပြည့်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားမှုတွေအကြောင်းကိုအဓိကနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့သခိုင်းတိုင်းအတွေ့တိုက်ခိုက်မှုတွေကြောင့်အရက်သားတွေတိတ်ဆုံးမှုရှိနေတဲ့အခြေအနေကိုတင်ပြတဲ့အခါမှာ
မိုင်းကလုံးကိုဒီစစ်စစ်နဲ့ထောင်ထားရတဲ့ကြောင်ရင်နဲ့ကြောင်ရင်တကားလေးပေါ့နော်ကြောင်ရင်နဲ့ထည့်ပြီးတော့ကြောင်ရင်တကားဖွင့်ပြီးကွဲဘူးတာအတွက်ရေကျဲနဲ့ထောင်ခဲ့က
ြဒါကတော့ဒေတာခံ PDF အဖွဲ့ဝင်တအူးက VOA ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်တခါမတည်ငြိမ်မှုတွေကြောင့်မြန်မာနိုင်ငံမှာတရုတ်နှစ်တစ်ကူပွဲတော်ကိုအကန့်အသတ်နဲ့ကျင်းပခဲ့ရတဲ့အချိန်ကြီးစစ်ဟန္တာတိုက်မှုကြောင့်မြမလေယာစိုက်ပျိုးရေးအပေါ်မှာရိုက်ခတ်မှုစစ်ကောင်စီရဲ့လက်အောက်မှာရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအလားအလာစတာတွေကိုတင်ပြဖို့ရှိပါတယ်ရှင်။အခုတော့သတင်းအစီအစဉ်ကိုကိုအောင်လွေဦးနဲ့အတူကျမကပူးတွဲတင်ဆက်မှာပ
ါ။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့အချက်တွေကိုနိုင်ငံတကာတိုင်ဝမ်ကနီးလန်းတဲ့နဲ့ထိအောင်ဖြစ်ရှင်းရဖို့ကုလသမဂ္ဂလူခွင့်ရေးထုကိုယ်စားတော်မန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်
။ I am strongly recommending that we consider a new more robust course of action before it's too late.
ချိန်မနှောင်းရင်ပုံမခိုင်မအကောင်နဲ့အရေးယူဆောင်ရွက်မှုနည်းလမ်းတစ်ခုကိုစဉ်းစားဖို့အလေးနဲ့တိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားကဆီယနာသိန်းတနည်းပြည့်ဖြစ်အင်္ဂါနေ့ကဗီဒီယိုနဲ့သတင်းစကားဖတ်ရမှာပြောဆိုလိုက်တာပါဆီယနာသိန်းကတနည်းပြည့်ရဲ့အချိန်ထိကုလသမဂ္ဂလုံခြုံရေးကောင်စီကလက်နက်တင်ပို့မှုတားမြစ်ရေးထိရရမလုံးနိုင်တဲ့အတွက်ပြည်မဲ့ပြည်သူတွေသိချင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ဒီအတွက်မြန်မာဆီယနာပိုင်းနေလက်နက်ငွေချင်းနဲ့တရားဝင်မှုမရအောင်ဖြတ်တောက်နိုင်မှုနိုင်ငံတကာကဝန်ဝင်ကြိုးပမ်းကြဖို့လည်းတိုက်တွန်းနေတာပါကုသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်ဂရင်းဖီးကလည်းမြန်မာရေးဖြစ်ရှင်းရမှာနိုင်ငံတကာကထိရရဆွမ်းဖို့အင်္ဂါနေ့မှာပဲတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုစစ်လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့ဖွင့်ဝင်နိုင်ငံတွေကိုတောင်းဆိုခဲ့တဲ့ကုသမဂ္ဂထရီညီလာခံဆုံးဖြတ်ချက်ကိုပြည်ထောင်စုနဲ့အမေရိကန်ကပူးတွဲအစိုးပြုခဲ့တာလို့ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လုံလောက်မှုမရှိသေးတာကိုလည်းထောက်ပြခဲ့တာပါမြန်မာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေအဆုံးသတ်စေဖို့လက်နက်တင်ပို့မှုတွေရပ်ဆိုင်းဖို့နိုင်ငံအချင်းသားတွေပြန်လည်လွတ်မြောက်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့အထူးသဖြင့်ကုသမဂ္ဂလုံခြုံရေးကောင်စီကအခိုင်အမာအရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာအရသာဆွေးရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြည့်ဖြစ်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားကြပါရဲ့ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံအပြင်ဘက်မှာအင်္ဂါနေ့ကရာနဲ့ချီမြန်မာရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုဆန့်ကျင်ကန့်ကွက်ခဲ့ကြတာပါလန်ဒန်မြို့ကလှုပ်ရှားမှုမှာတော့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုလက်မခံဖို့နဲ့အန်ယူဂျီမြို့သားညီညွတ်ရေးဆွေးရကိုအတိမတ်ပြုဖို့လည်းတိုက်တွန်းခဲ့ကြပါရဲ့ကနေနိုင်ငံမှာလည်းမြန်မာရေးလှုပ်ရှားသူတွေကအင်္ဂါနေ့မှာစစ်အာဏာသိမ်းမှုဆန့်ကျင်တဲ့အွန်လိုင်းလှုပ်ရှားမှုတစ်ခုကိုစီစဉ်ခဲ့ကြတာပါ။ကနေရလွတ်တော်ကိုယ်စားတချို့ကဖိတ်ကြားထားတဲ့အစီအစဉ်မှာတော့စစ်အာဏာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေကိုညီညီညွတ်ညွတ်ဆောင်ရွက်ဖို့ရည်ရွယ်ထားကြောင်းလည်းစီစဉ်သူတွေကပြောပါရယ်။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုအဖြစ်နယ်သာလန်နိုင်ငံဒဟိတ်မြို့က ICJ နိုင်ငံတကာတရားရုံးရှေ့မှာမြန်မာရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံကနေရာတော်တော်များများမှာလည်းအင်္ဂါနေ့ကဆင်အာနာသိမ်းမှုဆန့်ကျင်ရေးလှုပ်ရှားမှုတွေတွေ့ကြရပါတယ်။အာနာသိမ်းမှုတစ်နှစ်ပြည့်ဖြစ်အတန်တိတ်တပိတ်ဆန္ဒပြဖို့တက်ချွတ်လှုပ်ရှားသူတွေတိုက်တွန်းထားကြကြောင်းရန်ကုန်မန္တလေးမြို့ကြီးအပဝင်နေရာတော်တော်များများမှာအတော်လာတွေရှင်းလင်းနေတာတွေ့ခဲ့ရတာပါ။တက်ချွတ်လှုပ်ရှားသူတွေချို့ကတော့လမ်းမောထွက်ဆန္ဒပြတွေလည်းရှိပါတယ်။ရန်ကုန်မြို့အပဝင်နေရာတချို့မှာဆိုင်တွေပိတ်မယ်ဆိုပြီးကြိုတင်အတိပေးထားတဲ့ဆိုင်ပန်ရှင်တချို့ဖန်စီခံရရှိတယ်လို့လည်းနီးစပ်သူတချို့ကပြောကြပါရယ်ဆီယနာသိတနည်းပြည့်ဖြစ်ဆန့်ကျင်လှုပ်ရှားကြတဲ့အင်္ဂါနေ့မှာပဲစစ်တပ်ကိုထောက်ခံတဲ့စူဝေးလှုပ်ရှားမှုတွေလည်းရှိခဲ့ရမှာ ရှမ်းပြည်နယ်ရှိပိုင်းတချီလေးမြို့မှာပောက်ကွဲမှုတစ်ခုဖြစ်ရကထိခိုက်သေဆုံးမှုတွေလည်းရှိခဲ့ပါတယ်။တချီလေးမြို့မှာစစ်တပ်ထောက်ခံနေလို့ရှာမှုဖြစ်ဒါဇင်နဲ့ချီရဲလူတွေချီတက်နေချိန်မွန်လွဲမှာပောက်ကွဲမှုဖြစ်တယ်လို့လည်းကိုယ်တိုင်တွေ့သူတွေက VOA ကိုပြောပါတယ်။ပောက်ကွဲမှုကြောင့်၂ယောက်သေဆုံးပြီး38ယောက်ဒဏ်ရာရကြောင်းလဲလွန်ရွေးတာဝန်ရှိသူတယောက်ကိုကိုးကားပြီး AFP သတင်းကဖော်ပြခဲ့တာပါ။ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နှစ်အတွင်းသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေစူးစူးဝါကြုံခဲ့ရကြောင်းပြည်ထောင်နိုင်ငံအခြေစိုက်လက်စည်းမချသတင်းသမားများအဖွဲ့ RSF ကပြောပါတယ်အရသားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေလိုလုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းသမားတွေကိုဖမ်းဆီးတာထောင်ချတာညှဉ်းပန်းတာအပြောက်ရှင်းဖြစ်တဲ့အထိပါကျူးလွန်မှုတွေရှိတယ်လို့လည်းစစ်အာဏာသိမ်းမှုနှစ်ပတ်လည်ဖြစ်အင်္ဂါနေ့ကသတင်းထုတ်ပြန်ရမှာဖော်ပြခဲ့တာပါဒီကနေ့နေ့ဒီဇင်ဘာလတဲ့ရန်ကုန်မြို့မှာလူမျိုးတက်ဖွဲ့တွေဖမ်းဆီးသွားပြီးနောက်တည်ဆုံးခဲ့တဲ့အလုတန်းတက်ဖွဲ့ဆရာကိုစိုးနိုင်မြောက်ရီခရိုင်လေးကေကော်ဒေသမှာနနက်ကန်အင်အားစုတွေပေါ်ထိုးစစ်ဆင်နေတဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဥကောင်းမှာဒဏ်ရာတည်ဆုံးခဲ့တဲ့ဖက်ဒရယ်သတင်းချန်နယ်အေဒီတာစိုင်းဝင်းအောင်နဲ့ခုနန်းတုံချင်းသတင်းဌာနကပူတီရင်အပါဝင်အာနာသိမ့်ပြီးနောက်ပိုင်းတည်ဆုံးသူသတင်းသမားအနည်းဆုံး၃ယောက်ရှိတယ်လို့လည်းပြောပါရယ်ပြင်းထန်ညှဉ်းပန်းနှိပ်စက်ခံရတဲ့သတင်းသမား9ယောက်ရှိခဲ့ပြီးဒီနှစ်အတွင်းဖမ်းဆီးခံရသူသတင်းမီဒီယာသမား115ယောက်ရှိတဲ့အထက်က14ယောက်ဟာပြည်ထောင်စီရင်ခံရတယ်လို့လည်းပြောဆိုထားပါတယ်။မတရားဖမ်းဆီးခံထားရတဲ့သတင်းမီဒီယာသမား59ယောက်ရှိနေစေဖြစ်တဲ့ကြောင့်ကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးဖြစ်နေလဲဖော်ပြထားတာပါ။ RSF ဖွဲ့ရဲ့ပြီးခဲ့တဲ့2021ခုနှစ်ကမ္ဘာတဝန်းသတင်းလွှတ်ခွင့်အညွှန်းကိမ်းမှာတော့မြန်မာနိုင်ငံကနိုင်ငံပေါင်း180နဲ့အဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ
VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ပိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။ American နဲ့ NATO မဟာမိတ်အဖွဲ့ဟာရုရှားကတောင်းဆိုထားတဲ့ထိပ်တန်းလုံခြုံရေးဆိုင်ရာအချက်တွေကိုလျှစ်လျူရှုထားကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာရုရှားသမ္မတ Vladimir Putin ကပြောကြားခဲ့ပါတယ
်။ Уважаемый господин премьер-министр, дамы и господа, мы очень рады приветствовать в Москве.
NATO ရဲ့တိုးချဲ့မှုကိုတားဆီးရေးရုရှားနယ်စပ်အနီးတိုက်ပွဲဆိုင်ရာစစ်လက်နက်အင်အားတွေချထားမှုကိုရုတ်သိမ်းဖို့ဥရောပမှာ1998ခုနှစ်ကအချိန်ဤတိုင်း NATO အဖွဲ့အနေနဲ့ရပ်တည်ဖို့စတဲ့ကျွန်တော်တို့အဓိကတောင်းဆိုထားတဲ့အချက်၃ချက်ကိုလုံလုံလောက်လောက်ထည့်သွင်းစဉ်းစားတာမျိုးမတွေ့ရပါဘူးလို့ရုရှားသမ္မတကပြောသားတာပါဒါပြင်ယူကရိန်းနိုင်ငံကို NATO စစ်မဟာမိတ်အဖွဲ့ဝင်ဖြစ်ကလက်ခံမှာမဟုတ်ဘူးလို့ရုရှားကအခိုင်အမာပြောထားတဲ့အချက်ကိုလည်းပူတင်ကထောက်ပြခဲ့ပါတယ်ယူကရိန်းအရေးနဲ့ပတ်သက်လို့အနောက်အုပ်စုနဲ့တလကျော်ကြာထိတိုက်ရင်ဆိုင်မှုတွေရှိခဲ့တဲ့သမ္မတပူတင်ဟာမနေ့လသတင်းစာရှင်းလင်းပွဲမှာပြောကြားရမှာတော့သူ့အစိုးရအနေနဲ့ပြီးခဲ့တဲ့သတင်းဘက်ကတောင်းဆိုခဲ့တဲ့ရုရှားလုံခြုံရေးဆိုင်ရာအချက်တွေကို American နဲ့ NATO တို့ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတာစောင့်ကြည့်နေစေဖြစ်တယ်လို့ဆိုပါတယ်အနောက်အာဖရိကနိုင်ငံဖြစ်တဲ့ဂီနီဘစ်ဆောမှာအင်္ဂါနေ့ကအစိုးရရုံးတွေအနီးတနက်တန်တွေပြင်းထန်စွာကြားခဲ့ရပြီးတဲ့နောက်အာဏာသိမ်းရန်ကြိုးပမ်းမှုဆိုပြီးအနောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်အဝန် ECOWAS ကရှုံချကန့်ကွက်ခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပွားချိန်အစိုးရအိမ်တော်မှာအရင်စစ်ဗိုလ်ချုပ်ဟောင်းဖြစ်တဲ့လက်ရှိသမ္မတဥမာရိုစီဆိုကိုအမ်ဘလိုလဲရှိနေပြီးအစိုးရဖွဲ့ဝင်ဝင်ကြီးအစည်းအဝေးကျင်းပနေတယ်လို့ဆိုပါတယ်မြို့တော်ဘစ်ဆောမှာရှိတဲ့သတင်းအရေးမြင့်တွေအရာအစိုးရအိမ်တော်ကိုလက်နက်အမြောက်များကင်ဆောင်ထားသူတွေဝိုင်းရံပိတ်ဆို့ထားပါတယ်ရိုက်တာသတင်းဌာနဖော်ပြချက်အရာဒဏ်ရာရသူတွေရှိနေပြီးအရေးအတွက်အတိအကျမသိရသေးပေမဲ့အဲ့ဒီတဲကနှစ်ဦးကတော့သေဆုံးခဲ့ပါတယ်တကယ်လို့သာဒီသတင်းအတည်ပြုမယ်ဆိုရင်သတင်းဘက်တစ်ဘက်ကျော်အတွင်းအနောက်အာဖရိကမှာဒုတိယမြောက်အာဏာသိမ်းမှုဖြစ်လာမှာပါဘာကီနာဖာဆိုနိုင်ငံမှာဇန်နဝါရီလ23ရက်နေ့ကတမနာကိုစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းခဲ့ပါတယ်2022ခုနှစ်ကလည်းဂီနီနဲ့မာလီမှာအာဏာသိမ်းမှုတွေဖြစ်ခဲ့ပါတယ်ဆိုမာလီယာနိုင်ငံအလဲပိုင်းမှာပြိုင်ဘက်မျိုးနွယ်စုတွေရဲ့လက်နက်ကိုင်တပ်တွေထိတ်တန့်ရင်ဆိုင်တိုက်ပွဲဖြစ်ပွားရမှာအနည်းဆုံးလူ10ဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့ကြောင်းဒေသခံတွေရဲ့ရဲအကြီးအကဲတွေကအင်္ဂါနေ့ကပြောပါတယ်ဂေါဂါဒုဒေသဘလနာဘယ်ခရိုင်တဝိုက်ဖြစ်ခဲ့တဲ့တိုက်ပွဲမှာနှစ်ဖက်စလုံးကနေ RPG တွေခြေမုံရည်တနက်တွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့မျက်မြင်သက်သေတွေနဲ့တာဝန်ရှိသူတွေကပြောပါတယ် အယားနဲ့မာရီဟန်မျိုးနွယ်စုနှစ်စုကြားတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမယ့်ပြိုင်ဘက်မျိုးနွယ်စုတွေကြားတမိုင်းကြောင်းအရစကြက်မြေယာပိုင်ဆိုင်မှုအခွင့်အရေးရေရင်းတွေနဲ့အခြားမျိုးနွယ်စုဆိုင်ရာသဘောထားကွဲလွဲမှုတွေအငင်းပွားမှုတွေအကြိမ်ကြိမ်ဖြစ်ခဲ့ပါတယ်။အလွန်ကူးစက်မြန်တဲ့ COVID-19 မျိုးကွဲသစ် Omicron ကနေနောက်ထပ်ထွက်လာတဲ့မျိုးကွဲသစ်ဟာသူ့မူရင်းOmicron လောက်ထပ်ပြီးပြင်းထန်ပုံမရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအင်္ဂါနေ့မှကြေညာပါတယ်။မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ WHO ရဲ့ COVID-19 တုံ့ပြန်ရေးအဖွဲ့ကောင်ဆောင်ဒေါက်တာ Boris Pavlin အဆိုအရလက်ရှိအများအပြားကူးစက်နေတဲ့ BA1 Omicron မျိုးကွဲသစ်ရဲ့နောက်ထပ်မျိုးကွဲသစ်တစ်မျိုးဖြစ်တဲ့ BA2 ကိုဒိမ့်မတ်နဲ့အခြားနိုင်ငံတချို့မှတွေ့ရှိခဲ့တာဖြစ်ပါတယ်။BA2 ကူးစက်နေတဲ့နိုင်ငံတွေကအခြေအနေတွေကိုကြည့်ရင်ဆေးရုံတွေမှာမျှော်လင့်ထားရတဲ့လူနာအများအပြားတက်ရောက်ကူးသတာမျိုးမတွေ့ရဘူးလို့ Pavlin ကပြောပါတယ်။ဒါအပြင်ဒီလို Omicron ပိုးသစ်တွေအတွက် COVID-19 ကာကွယ်ဆေးကထိရောက်မှုရှိနေကြောင်းလည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင
်။ဗုဒ္ဓဘုနေ့နနေခင် VOA မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC ကနေဆက်လက်အသံလွှင့်နေပါဗျ။မကြာခင်မှာတော့ဆရာနာသိန်းတစ်နှစ်တာသတင်းမီဒီယာအခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစတင်ကြည့်ကြရအောင်ပါ။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်နဲ့မင်းကင်းမြို့နယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါဗျ။ကဏီမြို့နယ်ကကင်းကျေးရွာမှာမိုင်းနေမိလို့အရက်သားတအူတိဆုံးခဲ့တဲ့အပြင်အရက်သားတချို့ဖမ်းဆီးခံခဲ့ရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။ဇန်နဝါရီလ31ရက်နေ့ကစလို့စကိုင်းတိုင်းကဏီနယ်နဲ့မင်းကင်းနယ်ကြားမှာစစ်ကောင်စီကနယ်မြေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေရမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းတဲ့တနည်းပြည့်နေ့မှာလဲတိုက်ပွဲတွေကဆက်ပြီးရှိနေပါတယ်။ချင်းတွင်းမြစ်ထဲမှာဖျက်တမ်းနေတဲ့စစ်ကောင်စီရေရင်တွေအပေါ်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တစ်ခုဖြစ်တဲ့မဟူရနဂါအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ်
။နှစ်နာရီနဲ့1မိနစ်မှစပစ်တာဗျ။ဟုတ်ကျွန်တော်တို့ဒီဟိုကမှပြောပါကျွန်တော်တို့ခက်လုံပီတော့မှစပစ်တာဗျဟုတ်ခက်လို့ပြီးတော့အဲ့ဒီကျွန်တော်တို့စင်ကလေးပေါ့အဲ့ဒီ3နေရာမှာခက်လို့ပြီးတော့ဗျအရင်စဖြစ်တာဗျဟုတ်နှစ်တောင်ဖြစ်တာပေါ့ဒီကင်းကနေတော်တော် drop ပြန်မှာနားတဲ့နေပြန်မှာနားတော့ပေါ့ဗျအောက်ပြင်ကဆက်ဆက်သွားတဲ့ရင်ရင်ချစ်အုပ်စုနဲ့ဖြစ်တာဗျဟုတ်ဒီကြိုက်တိုက်ပွဲအချိန်ကြီးကသူတို့ဘယ်နဲ့ကောင်ရှာတယ်လဲတော့မတည်ဘူးဗျ
စစ်ကောင်စီတပ်တွေကကဏီနယ်ချင်းသွင်းမြစ်အောက်ဖက်ကကြေးရွာတွေကိုကုန်းချောင်းကရေချောင်းကနေပါနေမြေရှင်းလင်းတာတွေလုပ်နေတာပါဇန်နဝါရီလ31ရက်ကကုန်းချောင်းကနေမြေရှင်းလင်းတဲ့စစ်ကောင်စီတပ်ဟာပင်ကြီးရအနီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်အိမ်အောင်စု180ရှိတဲ့ပင်ကြီးရကိုမီးရှို့သွားတဲ့အတွက်နေအိမ်160မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရေရင်တွေနဲ့တွာလာနေတဲ့စစ်ကောင်စီတပ်ဟာကင်းကြီးရမှာတက်ချရန်နာခဲ့ပြီးနောက်တရင်းလာနေကပြန်လည်ထွက်ခွာချိန်မှာကြီးရသား9ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခေါ်ဆောင်သွားသူ9ဦးအနက်2ဦးမှာတေဆုံးသွားပြီး2ဦးမှာပြန်လည်လွတ်မြောက်လာပါတယ်။စစ်ကောင်စီတပ်ဟာကြေးရွာတွေကနေအိမ်ဗီဒီယိုထဲမှာလည်းမိုင်းထောင်သွားပြီးဒေသခံတို့ကဗီဒီယိုကိုဖွင့်ချိန်မှာပောက်ကွဲပြီးတိတ်ဆုံးသွားခဲ့တယ်လို့ကင်းကြေးရွာကကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။မိုင်းတလုံးကိုစီစဉ်ရှိရှိနဲ့ထောင်ထားခဲ့တယ်။ကြောင်ရင်နဲ့ကြောင်ရင်တကားလည်းပေါ့နော်ကြောင်ရင်နဲ့ထည့်ပြီးတော့ကြောင်ရင်တကားဖွင့်ပြီးကွဲဘူးကတည်းကရေကျင်းနဲ့ထောင်ခဲ့ကြတာ။ကြောင်ရင်ကားကိုဆွဲခွင်လိုက်တယ်။ကြောင်ရင်လေးပြင်လဲပြင်သွားတယ်။အဲ့မှာနောက်ကျောမှာလည်းသူတို့ short ဆင်တာလည်းကျွန်တော်တို့ကဟိုအခုလိုက်လို့ရတာပေါ့ဗျာ။ဟုတ်အဲ့မှာတကားဆိုပြီးတော့အမျိုးသမီးတယောက်ဆုံးရှုံးသွားပါတယ်ကြာ။အဲ့
ကဏီနဲ့မင်းကင်းနယ်ထဲမှာချင်းတွင်းမြစ်တဲတွာလာနေတဲ့စစ်ကောင်စီတပ်ရဲ့ရေရင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏဆူတလို့တိုက်ခိုက်တာတွေရှိနေပြီးစစ်ကောင်စီရဲ့ရေရင်တွေကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်မြစ်ဘေးမှာနေထိုင်တဲ့ကျေးရွာနေအိမ်တွေမိလောင်ကျန်းတာတွေရှိခဲ့ပါတယ်။စစ်တပ်အာဏာသိမ်းထားတဲ့တနှစ်ပြည့်ချိန်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်နေတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရဲ့လက်နက်ကင်တိုက်ခိုက်မှုတွေစကိုင်းတိုင်းအပြင်ဒေသတချို့မှာရှိနေပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်။ကျမတို့အခုဆက်လက်ပြီးတော့ရန်ကုန်ကသတင်းပေးပို့ချက်ပုံကိုတင်ပြမှာပါဒီနှစ်မှာကြာရောက်တဲ့တရုတ်နှစ်တစ်ကူးနေဟာဖေဖော်ဝါရီလ1ရက်မြန်မာနိုင်ငံမှာဆက်ရနာတိုင်းနဲ့နှစ်ပတ်လည်နေ့နဲ့တိုက်ဆိုင်နေပါတယ် လက်ရှိနိုင်ငံထဲမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်တဲ့အခြေအနေတွေကြောင့်တရုတ်နှစ်တကူကာလမှာအရင်လိုတရုတ်ဖျားကြောင်းတွေမှာစီစီကားကားအက်ခန့်ကျွေးမွေးတာတွေမလုပ်နိုင်ပဲအချင်းချင်းပြီးတော့ကျင်းပခဲ့ရတယ်လို့မြန်မာပြည်ပွားတရုတ်လူမျိုးတွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်
။2022ခုနှစ်တရုတ်နှစ်တကူနှစ်ဖေဖော်ဝါရီလ1ရက်နေ့မှာရန်ကုန်မြို့တရုတ်တန်းမှာအရင်လိုတရုတ်နှစ်တကူပွဲတွေကိုစီစီကားကားကျင်းပတာမတွေ့ရပါဘူး။ဘုံချောင်းအများစုကလည်းအရင်လိုစားပွဲတောက်ပွဲနဲ့အက်ခံပွဲတွေမကျင်းပတော့ဘူးလို့ရန်ကုန်ကတရုတ်ဘုံချောင်းအဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOE ကိုပြောဆိုပါရယ်။နိုင်ငံရေးအခြေအနေနဲ့ကိုဗစ်ရောဂါကြောင့်ဆွေမျိုးသားချင်းတွေစုံစည်းဖို့ခက်ခဲတဲ့အတွက်တချို့ဘုံချောင်းတွေလောက်ပဲအက်ခံပွဲတွေကိုအချင်းယုံလုပ်ခဲ့တယ်လို့သူကပြောဆိုပါရယ်။
ကျွန်တော်တို့ကတော့စားပွဲပါနေတော့မလုပ်တော့ဘူး။အရင်ကတော့စီစီသားကရှိတယ်ဆိုတာကအရင်ကလူကြီးတွေကလည်းအကုန်လုံးဒီမှာရှိကြတယ်လေ။ဒီမှာရှိကြတဲ့အခါကျတော့သူကစားပွဲပါနေလို့လည်းနေတည်ကြရင်ဘာညာလုပ်ကြတယ်လေ။ဘာမှဒီနေ့ကစိတ်မလုပ်ဖြစ်ဘူးနော်
။ရန်ကုန်တိုင်းလသာမျိုးနယ်တွေကတရုတ်လူမျိုးအများစုနေထိုင်ကြတဲ့တရုတ်တန်းမှာပုံမှန်ဆိုအခုလိုနေတည်ကူရမျိုးဆိုရင်ဈေးဆိုင်တွေမှာဈေးဝယ်သူတွေတော်လာလည်းပတ်ကြသူတွေနဲ့အတော်ကလေးစီကားလေးရှိပါတယ်ဒီလိုပြောရှင်းမှုမျိုးမရှိတာနှစ်နှစ်ရှိပြီလို့တရုတ်တန်းမှာနေတိုင်းတဲ့တရုတ်နယ်ပေါ်လုပ်ငန်းရှင်တူက VOE ကိုအခုလိုပြောပါတယ
်ဒီကွင်းကတော့အလုံး6ကတ်နေရာပဲပြောနေတယ်နော်ပြောရှင်းမှုဆိုတာလည်းဟိုအနာဂတ်ရှိမှပြောပြတာလीလူတွေရဲ့သဘောပေါက်ပါမိစ္ဆာအနေထားကဒီလိုရမျိုးတွေကအကုန်လုံးဒီလိုခေါ်မယ်စိတ်ချစားကုန်ကြတဲ့အနေထားပေါ့စင်စာတွေးခေါ်တတ်တဲ့လူတိုင်းရဲ့ရင်ထဲမှာတော့အနာဂတ်ပြောင်းသွားတာပေါ့ဒီပြုံးနေကူရတော့မှမဟုတ်ဘဲပွဲပဲဖြစ်ဖြစ်စီရတော့မလာတော့ဘူးဒီကတော့
ဒီနေ့တရုတ်နှစ်တကူတဲ့နေ့ဟာစစ်တပ်အာဏာသိမ်းတတိပြည့်နဲ့တိုက်ဆိုင်နေတာကြောင့်မနေ့7နာရီကနေညနေ6နာရီအထိလမ်းပေါ်မထွက်အတန်တိတ်စန့်ကျင်ဆန္ဒပြမှုတွေလည်းနိုင်ငံအနှံ့မှာရှိခဲ့ပါတယ်အခုလိုတိုက်ဆိုင်နေတဲ့အတွက်လည်းတရုတ်နှစ်တကူပွဲတွေတိတ်ဆိတ်နေတာဖြစ်တယ်လို့ဆိုပါတယ်နှစ်တကူချိန်မိသားစုတွေစုံစည်းကြဖို့ရဲဝဲကလာကြသူတွေနဲ့တရုတ်နယ်ပါရဲ့အိမ်တွေမှာစီစီကားကားရှိပေမဲ့ဒီနေ့တော့ရိုးရမပြတ်အောင်ဆိုတဲ့သဘောတော့ပဲနှစ်တကူပွဲကိုလုပ်ခဲ့ကြပါတယ်
။ပုံမှန်ဆိုရင်တရုတ်နှစ်ကူကတကယ်ပျော်ဖို့ကောင်းတဲ့ကာလပါနော်။အရေးရောက်နေတဲ့ဒီကိုမောင်မားတွေအကုန်လုံးပြန်လာကြမယ်။အကုန်လုံးမိဘကိုတော့ပြန်မယ်။အခုကကြတော့ဒီပြစ်ကာလမှာတတိယလိုင်းမှာမိဘကတော့များများလဲဆုံးရှုံးကုန်ကြတယ်လေ။ဒါမိသားစုကတော့များများလဲခြေတွင်းလို့များမယ်ဆိုပါလေ။ဒီတဲ့ကြောကလေးဒီလိုမျိုးနှစ်ကူကိုတက်နိုင်ကြလို့ဆုံးလိုက်တဲ့ပုံလေးကိုမြင်တာပါ
တရုတ်နှစ်တကူအကျိုးကာလမှာဒီနှစ်ကူအတွက်ရောင်းချတဲ့ဆိုင်တွေအများကြီးရှိခဲ့ပေမဲ့စီးပွားရေးအဆင်မပြေတာကြောင့်ဝယ်တဲ့သူတွေကတော့အများကြီးနေသွားတယ်လို့ရန်ကုန်တရုတ်တန်းကလုပ်ငန်းရှင်တချို့ကပြောပါတယ်နှစ်တကူအကျိုးညနေအထိဈေးတွေရဲ့လက်ထက်မှာပစ္စည်းတော်တော်များများရောင်းမကုန်ပဲကျန်နေခဲ့ပါတယ်ဇန်နဝါရီလ24ရက်နေ့ကနေဖေဖော်ဝါရီလ15ရက်နေ့အထိ2022ခုနှစ်ရဲ့တရုတ်နှစ်တကူကာလတွေပါနှစ်တကူအကျိုးပွဲတော်နဲ့လူကြီးမိဘတွေကိုကြောရာတွေကိုတော့နှစ်တကူအကျိုးညာဖြစ်တဲ့ဇန်နဝါရီလ31ရက်နေ့အထိလှုပ်ကြပြီးဖေဖော်ဝါရီလ1ရက်ကနေ17ရက်နေ့အထိကတော့ရွေဦးရာသီပွဲတော်လို့ခေါ်တဲ့တရုတ်နှစ်တကူကာလဖြစ်ပါတယ်ကျန်တဲ့ဖေဖော်ဝါရီလ12ရက်နေ့ကနေ15ရက်နေ့အထိကတော့မီထွန်းပွဲတော်ရက်တွေပဲဖြစ်ပါတယ်တရုတ်နှစ်တကူနေ့ဖြစ်နေသလိုဆရာနာသိန်းနှစ်ပတ်လည်နေလဲဖြစ်နေတာမို့ဈေးဆိုင်ပိုင်ရှင်တွေအနေနဲ့စိုင်ပိတ်မယ်ဆိုရင်သက်ဆိုင်ရာမှာအကြောင်းပြချက်ပေးပြီးစာတင်ခွင့်တောင်းကြရပါတယ်ဈေးတွေစိုင်တွေမပိတ်ဖို့စစ်ကောင်စီကတတိပေးထားတဲ့အတွက်ဈေးဆိုင်တွေခွင့်ကြရပေမဲ့နေ့လယ်ပိုင်းကလူသွားလူလာမရှိသလိုဈေးဝယ်လာသူတွေလည်းမရှိဘူးလို့စိုင်ရှင်တွေကပြောကြပါတယ်
ကုသမှုကြပါရှင်မကြခင်မှာတော့ထိုင်းနိုင်ငံမှာမြန်မာအလုတ္တမား၄သိန်းလောက်ကိုအလုတ်ခေါ်ယူမဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုကြားဖို့ရှိပါတယ်ရှင်အခုတော့ဒီဆရာနာသိန်းနာတစ်နှစ်တာကာလအတွင်းသတင်းမီဒီယာအခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့တနှစ်တာအတွင်းမှာသတင်းမီဒီယာ၉ခုရဲ့ license တွေရုပ်သိမ်းခံရတယ်လို့သတင်းသမားအယောက်တရာထက်မနည်းဖန်ဆီးခံခဲ့ရပါတယ်။စစ်ကြောရေးအတွင်းမှာလည်းတည်ဆုံးခဲ့တဲ့သတင်းတောက်တွေရှိတယ်လို့သိရတယ်ပေါ့နော်။ဒီထဲမှာလည်း၃ယောက်လောက်ရှိတယ်လို့ကျမတို့သိရပါတယ်။နောက်ပြီးစစ်ကောင်စီအုပ်ချုပ်နေစဉ်အတွင်းမှာသတင်းမီဒီယာတွေအနေနဲ့သတိထားသတင်းယူနေရတဲ့အခြေအနေအကြောင်းကိုရန်ကုန်ကလာတဲ့တုံတက်ချက်ကိုမဆုမွန်ကပြောပြမှာပါရှင်။
လွန်ခဲ့တဲ့တနှစ်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာပ
ပြည်သူကရွေးကောက်တင်မြောက်ထားတဲ့ NLD အစိုးရစီကနေစစ်တပ်ကနေအာဏာသိမ်းလိုက်တဲ့အတွက်ပြည်သူတွေဟာတန်ဖုံးတီးပြီးတော့မကျေနပ်မှုတွေကိုစတင်ပြတာရာကနေရပိုင်းတွင်းမှာပဲမြန်မာနိုင်ငံအနှံ့မှာပြည်သူလူထုအများအများလမ်းမတွေပေါ်ထွက်လာပြီးတော့ဆီယနာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။တိုင်းနယ်ပြည်နယ်အသီးသီးမြို့အစုံကဆန္ဒပြပွဲတွေကိုသတင်းမီဒီယာတွေပြည်သူကြားကသတင်းတောက် Citizen Journalist တွေကနေအွန်လိုင်းကနေအချိန်နဲ့တပြေးညီကဘာတိအောင်တင်ပြနိုင်ခဲ့ကြပါတယ်။ဆန္ဒပြမှုတွေအကောင်းလာခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးပြီးအကြမ်းဖက်ဖြိုခွဲမှုတွေဖြစ်လာချိန်မှာလည်းပြစ်ခတ်ဖမ်းဆီးနှိမ်နှင်းမှုတွေကိုမှတ်တမ်းတင်သတင်းထုတ်ပြန်နိုင်ခဲ့ကြပါတယ်။အဲဒီနောက်မှာတော့ဆီယနာသိမ်းမှုဆန့်ကျင်တဲ့သတင်းတွေကိုလုံခြုံရေးတွေရဲ့ဖိနှိပ်မှုသတင်းတွေအချိန်နဲ့တပြေးညီတင်ပြခဲ့တဲ့သတင်းလုပ်ငန်းကြီး၅ခုရဲ့လုပ်ငန်းလုပ်ကင်ခွင့် license ကိုစစ်ကောင်စီကစတင်ရုပ်သိမ်းခဲ့ပါတယ်။အခုဆိုရင်တော့လုပ်ငန်းလုပ်ခွင့် license ရုပ်သိမ်းခံရတဲ့သတင်းမီဒီယာလုပ်ငန်းပေါင်းကစုစုပေါင်း၉ခုရှိပါတယ်။တချို့လုပ်ငန်းတွေကတော့ရက်ဆိုင်သွားပြီးတော့တချို့မီဒီယာလုပ်ငန်းတွေကတော့ရတဲ့နည်းနဲ့သတင်းတွေကိုဆက်ပြီးတော့တင်ပြနေကြပါတယ်။လုပ်ငန်းပိတ်သိမ်းခံလိုက်ရတဲ့မင်းစီမမီဒီယာရဲ့စီမံခန့်ခွဲမှုအယ်ဒီတာဦးစိန်ဝင်းကလက်ရှိစစ်ကောင်စီလက်ထက်သတင်းလွတ်လပ်ခွင့်ကိုအခုလိုသုံးသပ်ပါတယ်
။ဒီဟိုမင်းအောင်လိုင်းစစ်အုပ်စုတက်လာပြီးရောနော်သတင်းမီဒီယာကိုဖိနှိပ်တဲ့ဟာကကျွန်တော်တို့မြန်မာပြည်သမိုင်းတလျှောက်မှာကျွန်တော်အမြင်ကပြောရလို့ရှိရင်ဂျပန်ခေတ်ကာလလူနဲ့သွားတူတယ်။ကျန်တဲ့ဘယ်ချိန်ကာလကမှဒီလောက်ဆိုးရတဲ့ဟာကိုမကြုံခဲ့ရဘူး။ဂျပန်ခေတ်မှာမီဒီယာသမားတွေဟိုဂျပန်ကင်ပေတိုင်းကြီးတက်လို့ဟိုတေးတယ်တေးတာအခုဒီလောက်ရှိပါမလားပေါ့နော်။အခုအနေထားရတော့ဟောအသက်ခံလို့တေးတာတော့မှ၃ယောက်ရှိပါပြီ။ဒီစစ်ကြောရေးမှာအသက်ခံတာဖန်စီခံတာsays or sales su jaw walan pie phit ni de ha a tha dia le a mya ji be nait set de nia ma le passive ho sit tat pp ta ta wo be nait set da ai to tadin media lut lat khwin so da inter ma so wa de a nei tha wo yaut de
sia na tain mu san chin san na pya bwe de ma tadin ya yu nei chein ma phan si khan ya de tadin taw di le shi ba de စစ်တပ်ရဲ့လုံရက်တွေကိုထောက်ပြနိုင်တဲ့သတင်းမျိုးတွေကိုပြည်တွင်းမှာရယူတင်ပြနိုင်ဖို့ကလည်းခက်ခဲလာခဲ့ပါတယ်။တက်မတော်ပြုတ်ကွဲအောင်လှုံ့ဆော်လှုံ့ဆော်မှုပုံမှန်9ကာကြီးနဲ့ဖမ်းဆီးထောင်ချခံခဲ့ရပြီးတော့လူငယ်ချမ်းသာကွင်းနဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အမည်မဖော်လိုတဲ့သတင်းသမားတဦးကလည်းအာဏာသိမ်းလိုက်တဲ့တနှစ်တာကာလအတွင်းသူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံနဲ့လက်ရှိသတင်းရယူနေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ကျွန်တော်ကသတင်းယူနေရတာကတိတ်ပုံနဲ့ရုပ်ဖြတ်ပြီးအမောင်ထဲကနေတရင်ရယူနေရတယ်တာစုတွေနဲ့အတူတူဖြတ်တန်းနေရတယ်ဘဝတွေမှာလည်းဟောကျွန်တော်တို့ပတ်ဝန်းကျင်မှာလည်းတရင်သမားဆိုတဲ့ပုံစံမျိုးနဲ့မဟုတ်ဘဲနဲ့တရင်သမားအလုပ်တောင်ပြန်မလုပ်နိုင်ရတဲ့အဖြစ်ဆိုးတွေနဲ့ကျွန်တော်တို့ကကြုံတွေ့နေရတယ်အဲ့တော့ဖန်စီခံတဲ့ထောင်ထဲမှာရှိနေတဲ့တရင်ထောက်တွေကအရောက်60တော့ရှိနေသေးတယ်အဲကျွန်တော်လွတ်လာတာဟိုမများပါသေးပါဘူး40 30ဟုတ်ပဲလွတ်ပေးထားလေခုလွတ်လာတဲ့သတင်းသမားတွေရဲ့အန်ဒီဟာလည်းရုံးကန်နဲ့ထွက်ပြေးနေရတဲ့ဖြစ်တယ်အဲ့တော့ဒီကအခင်ချင်းရအမောင်ထဲကနေသတင်းရယူနေနေနေပြီးရဲ့ဟိုနိုင်ငံဖြစ်နေတယ်ပေါ့ဗျာ
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမိသားစုအိုးအိမ်တွေကိုဆွန့်ခွာပြီးတော့အသက်လူပြီးတော့ဘေးလွတ်ရာလွတ်မြောက်နေမိတဲ့နေဆက်ဒေသတချို့ကိုထွက်ပြေးတိမ်းရှောင်ခဲ့ရတဲ့သတင်းသမားတွေကလည်းမနှဲပါဘူးစစ်ကောင်စီဘက်ကတော့သတင်းမီဒီယာတွေကိုသရုပ်တာမှန်တိုင်းဖြစ်နေအတိမတ်ပြုတ်ပြီးသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့ဥပဒေနဲ့အညီလှုံ့ဆော်မယ်လို့ပြောခဲ့သလိုသတင်းသမားတွေကိုဖမ်းဆီးရတာကလည်းသတင်းမီဒီယာကျင့်ဝတ်တွေကိုဖောက်ဖျက်လို့သတင်းမီဒီယာအလုပ်ကိုမလုပ်ဘဲဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အတွက်တရားစွဲအရေးယူတာဖြစ်တယ်ဆိုပြီးတော့ပြောကြခဲ့ပါတယ်စစ်ကောင်စီဘက်ကထုတ်ပြန်ခြင်းနဲ့သတင်းတွေကိုလည်းပုံမှန်ထုတ်ပြန်တယ်လို့သတင်းစာရှင်းလင်းပွဲတွေကိုလည်းလုပ်ပါတယ်ဒီလိုလောက်တာဟာသူတို့လိုချင်တဲ့သတင်းဖော်ပြမှုတွေဖြစ်လာအောင်မီဒီယာကိုအတုံးချပုံဖော်နေတာလို့သတင်းမီဒီယာသမားတဦးဖြစ်တဲ့ကိုဆိုးရကရှုမြင်ပါတယ်။လက်ရှိမှာတော့သူကိုယ်တိုင်ကလည်းလွတ်မြောက်နေမည်တခုမှပုံခုနေရသူဖြစ်ပါတယ်
။အဲဆရာနာရှင်ဆိုးရကဒီသတင်းသမားတွေကိုဖန်ဆီးတာတိုင်းနဲ့တက်ဖြတ်တာအပြင်းမမဟုတ်ဘူး။သတင်းလောကကိုကပုံဖြတ်တာပေါ့နော်။သတင်းသမားတွေကိုဖန်တီးတယ်ဒီလိုမှလုပ်နေတဲ့သတင်းသားချင်းလင်းဝဲဆိုရင်တိတာမြင်တာပါလေဟိုပုံမှန်ဒီသတင်းသမားတွေလွတ်လပ်ခွင့်နေရတော့ လောက်ခဲ့တဲ့သတင်းစာရှင်းလင်းပွဲရဲ့အခြေအနေနဲ့အခုဒီပြီးတော့မှသူတို့လုပ်နေတဲ့သတင်းစာရှင်းလင်းပွဲရဲ့အခြေအနေကဘယ်လောက်ပါလဲဆိုတာကြီးတဲ့ပြဿနာတွေအများကြီးပြီးပါတယ်အဲ့တော့ဘာဖြစ်လို့လဲဆိုတော့သူတို့ကသတင်းမီဒီယာလောကကိုပုံဖြတ်တာအတုလုပ်တာတော်တော်ဆိုးပါတယ်ပေါ့နော်အဲ့ဒီဟာကတခြားနိုင်ငံတွေထက်ဒီဆက်ရနာရှင်ဆိုးရုံကဟိုပို့ပြီးတော့သိတာပါတယ်အခုလက်ရှိအခြေအနေကတော့ဒီဆက်ရနာရှင်နေနဲ့ဒီသတင်းသမားတွေကိုဖန်ဆင်းချောင်းချတိုင်းနိုင်ငံတွေမဟုတ်ဘူးသတင်းလောကကိုပါသတင်းသမားအတုတွေနဲ့ပုံဖြတ်နေတာတော်တော်ဆိုးရတဲ့အခြေအနေလို့ပြောလို့ရတယ်
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ NLD အစိုးရလက်ထက်မှာကတည်းကကြာဆင်းနေပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်အတွင်းမှာထပ်မံကြာဆင်းခဲ့ပါတယ်။နိုင်ငံတကာသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့နေစည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့သုံးသပ်ချက်အရဆိုရင်2020ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်ကိန်း139အဆင့်မှာရှိခဲ့တဲ့မြန်မာနိုင်ငံဟာ2021ခုနှစ်မှာတော့140ကိုကြာဆင်းခဲ့ပါတယ်။2021ခုနှစ်အတွင်းမှာကဘာပေါ်မှာသတင်းသမားဖမ်းဆီးခံရတာအရေးအတွက်အများဆုံးစည်းရင်းထဲမှာလဲမြန်မာနိုင်ငံပါဝင်ခဲ့ပါတယ်လက်ရှိအချိန်မှာလဲသတင်းသမားအယောက်90လောက်အဖမ်းဆီးခံထားရဆဲဖြစ်ပါတယ်ရှင
်မဆုမြမရှင်ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခီးတွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ရွှေပြောင်းလှုပ်သား၈သိန်းအရေးပေါ်လိုအပ်နေတဲ့အကြောင်းထိုင်းစက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ်ကပြောကြပါတယ်ဒီလိုခေါ်ယူမဲ့အလုတ်သမားတွေထဲမှာမြန်မာနိုင်ငံကအလုတ်သမား၄သိန်းလောက်ခေါ်ယူဖို့ရထားတယ်လို့လဲဆိုပါတယ်ဒီအကြောင်းကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံရဲ့ကုန်ထုတ်လုပ်မှုလုပ်ငန်းနဲ့ခရီးသွားလုပ်ငန်းဝန်ဆောင်မှုလုပ်ငန်းများအတွေ့ရှစ်ပြောင်းအလုတ်သမား၈သိန်းအရေးပေါ်လိုအပ်နေကြောင်းထိုင်းစက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် Federation of Thai Industry FDI ကထိုင်းဆိုရကိုတင်ပြထားပါတယ်ဒီအကြောင်းနဲ့ပတ်သက်လို့အလုတ်သမားရေးလှုပ်ဆောင်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုတ်သမားရေးတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။တော်တောင်းဆိုထားပြီးသားပါ။ဒီအလုတ်သမားတွေတရားဝင်ခေါ်ဖို့တော်လို့ဆိုလုပ်ငန်းတွေပြန်ဖွင့်ပြင်ဒီတိုးစင်တွေရောနောက်ကြောထုတ်ကုန်တွေရောအဲ့ဒါတွေကအလုတ်သမားတွေလိုအောင်ကျေးဇူးတော်အဲ့ဒီခြေကြောင်းလုပ်ပါမယ်။အဲ့တော့အဲ့ဒီကနပြောတဲ့၈သိန်းမှာအမားသိန်းကအနေရပေါ့။မားသိန်းကတော့အကနတို့ရဲ့ထုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေပေါ့တခုထုတ်ကုန်နဲ့ပတ်သက်တဲ့ဟာတွေပြောလို့ရတယ်။ channel 3000တော့ကဟိုဝန်ဆောင်မှုပေးတဲ့ဟာတွေပေါ့လေဒီတော့လုပ်ငန်းနဲ့ဆက်ပြီးအဲ့မှလုပ်တော့အဲ့ဒါအဲ့ဒါအဲသူတို့ကနေပြီးတော့ခိုင်းမဆိုးရအောင်တောင်းဆိုကြတာပေါ့
ထိုင်းနိုင်ငံရဲ့ကမ္ဘာလက်ခီးသွားလုပ်ငန်းတွေပြန်လည်မြင့်တင်တဲ့စနစ်လိုမျိုးအလုပ်သမားတွေခေါ်ယူမဲ့လုပ်ငန်းရှင်တွေကမြန်မြန်ဆန်ဆန်တိုက်ရိုက်ခေါ်ယူနိုင်ဖို့ထိုင်းအစိုးရကို FDI ကတောင်းဆိုထားပါတယ်ဒီထဲမှာထိုင်းမြန်မာနယ်စပ်ဖြစ်တဲ့တပ်ပီနဲ့မဲဆောက်မြို့ကနေတဆင့်အလုပ်သမားတွေခေါ်ယူဖို့စီစဉ်ဆောင်ရွက်နေတာဖြစ်ပြီးထိုင်းကခေါ်ယူမဲ့မြန်မာကမ္ဘောဒီးယားလာအိုသုံးနိုင်ငံကအလုပ်သမားတွေထဲမှာမြန်မာနိုင်ငံကအလုပ်သမား၄သိန်းလောက်ကိုခေါ်ယူဖို့ရာထားချက်ရှိတယ်လို့လည်းဦးမင်းဦးကပြောပါတယ
်ဘာလို့တို့ရပါလိဒီနေ့မှာဆိုရင်တို့လည်းဒီမှာစံပေါ့ဆိုတဲ့ပုံစံမျိုးကိုတို့ကလုပ်ရှင်တယ်။အခုခီးသွားရေအများခီးသွားဒီလုပ်ငန်းအတွက်တို့ကအထူးအစီအစဉ်ပုံပြီးလုပ်တယ်မလား။စံပေါ့တွေလုပ်တယ်အဲ့ဒီပုံမျိုးကိုတို့ကလည်းရှင်းနေမယ်လို့ရှင်တယ်။လုပ်သမားတွေကိုတိုက်ရိုက်ခေါ်ယူတဲ့ကျေလည်းကိုညင်းညင်းနဲ့နယ်စပ်ကနေတိုက်ရိုက်ခေါ်ယူတဲ့ခုနှစ်မျိုးကိုလုပ်ပေးဖို့တို့ကပြောတာ။ဒုညနာဒီတက်ခံရပေါ့။ဒါကြောင့်တို့ခေါ်ရတဲ့အဲ MOU နဲ့ခေါ်မဲ့နိုင်ငံသုံးနိုင်ငံကဒီလိုခေါ်ရတဲ့မှာအများဆုံးကမြန်မာအများကြီးပဲ။ဒီမှာကျွန်တော်တို့၄သိန်းလောက်ရှိဟိုအုံလေးဖြစ်တာလေဆန်မန်တော့
တက်ပြီးလဲမဲဆောက်မျိုးကနေတစင်းတရားမဝင်ရွှေပြောင်းလို့တမားတွေကဝင်ရောက်လာနေမှုတွေဇက်တိုက်ဖြစ်နေပြီး2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့တမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုတ်တမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်လက်ရှိမှာလည်းမြန်မာနိုင်ငံကနိုင်ငံရေးစီရေးစီးပွားရေးအခက်အခဲတွေကြောင့်တရားမဝင်ရွှေပြောင်းလို့သမားတွေအလုံးရင်းနဲ့ဝင်ရောက်လာကြတာတွေလည်းဖြစ်ပေါ်နေတာပါ2021ခုနှစ်ထဲမှာအထောက်ထားမဲ့ရွှေပြောင်းလို့သမား6000ကျော်လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုံးသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒီထဲမှာမြန်မာနိုင်ငံသားတွေအများဆုံးပါဝင်ပါတယ်ဒီလိုအခြေအနေတွေကြောင့်လူကုန်ကူးမှုတွေဖြစ်လာပြီးတရားဝင်အလုံးသမားတွေအမြန်ခေါ်ယူနိုင်ဖို့စီစဉ်ဆောင်ရွက်နေတာဟာလူကုန်ကူးမှုရောကျစေဖို့လည်းရည်ရွယ်ကြောင်းထိုင်းစက်မှုလက်မှုလုပ်ငန်းအဖွဲ့ချုပ် FDI ကပြောဆိုခဲ့ပါတယ်ရှင
်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မကြခင်မှာတော့ရိုဟီဂျာဒုက္ခသည်တွေမြန်မာနိုင်ငံဒီနေရက်ပြန်ရေးအလားအလာနဲ့ပတ်သက်လို့သုံးသက်ချက်ကိုတင်ပြဖို့ရှိပါတယ်ဗုဒ္ဓဘုနိနည်းနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA Pay တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။က အခုဆိုရင်ဒီအီးမေးလ်သင်္ဘောကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါသေး။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သင်္ဘောတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါသေး။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါသေး။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါသေးတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ VOA မြန်မာပိုင်းကတင်ဆက်နေတဲ့စီစဉ်နေတဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေ။မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1595ရို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်ကျမတို့အစီအစဉ်တွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
ဒီနေ့တာကတော့ကျွန်တော်သုံးသပ်ခဲ့တဲ့ဒီနေ့တာကတော့ဆိုးဆုံးချင်တယ်ပေါ့နော်ကိုဗစ်ကလည်းဆိုးဆုံးချင်တယ်နိုင်ငံရေးချင်တယ်ကလည်းပြင်းထန်တဲ့အခြေအနေဒီလူကြီးတဲ့ပတ်သက်တဲ့ပန်ဒီပိတ်သွားတဲ့အနေထားဆက်ရိုးထိုးလို့မှုကတော့ကြာပါဘူး
ဒါကတော့မြန်မာနိုင်ငံစံစပါလုပ်ငန်းရှင်များအတင်ဒုဥက္ကဋ္ဌဒေါက်တာဆိုးထွန်းက VOE ကိုပြောသားတာပါဆရာနာတိမ့်မှုကြောင့်ဒီမြန်မာလေယာစိုက်ပျိုးရေးကိုဘလောက်ထိထိခိုက်မှုတွေရှိခဲ့တယ်လဲဆိုတဲ့သုံးသပ်ချက်ကိုတင်ပြတဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ကဘာတလွားခီးသွားနောက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါအခုတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြမှာပါရှင်ဘင်္ဂလားဒေ့ရှ်ကနေရိုဟင်ဂျာဒုက္ခသည်တွေမြန်မာပြည်ပြန်နိုင်ရေးဝေဝါးနေစေဖြစ်တယ်လို့ရခိုင်ရိုဟင်ဂျာတပ်မတ်က ARU ကနေ OIC နိုင်ငံတကာအစ္စလာမစ်အဖွဲ့အပါဝင်နိုင်ငံတကာအစိုးရတွေအဖွဲ့အစည်းတီးတီးကိုပေးပို့တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပြင်မြန်မာနိုင်ငံကနိုင်ငံရေးပဋိပက္ခတွေမှာပြိုင်ဘက်နိုင်ငံရေးအင်အားစုတွေကိုထိုးနှက်ဖို့အတွက်ရိုဟင်ဂျာတွေကိုခုထုံးလုပ်ရေးသားပြောဆိုတာမျိုးတွေကိုလည်းရပ်တန့်ဖို့တောင်းဆိုထားပါတယ်။အပြည့်စုံကတော့ကိုစော်မိုးကျော်ကပြောပြမှာပါရှင်
။2019ခုနှစ်ကအတဘက်တိုက်ခိုက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာဒုက္ခသည်တသန်းနှစ်သိန်းနေရပ်တန့်ရေးဟာ၅နှစ်တာတဲ့အထိမရေမရာဖြစ်နေသေးပဲလို့ရခိုင်ရိုဟင်ဂျာတပ်မတော် ARU ရဲ့ January 31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ January 28ရက်နေ့ကမြန်မာစစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဒုက္ခသည်တွေနေရပ်ပြန်နိုင်ဖို့စီစဉ်ရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အတွက်နေရပ်ပြန်ရေးဟာခရီးရေးမျှော်လင့်ချက်တွေဖြစ်လာရတဲ့အကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့ဒီအစီရင်ခံစာမှာစစ်တပ်ကအာဏာမသိမ်းမီ3လလောက်လိုမှာဝင်ကြီးဟောင်းရေတပ်ဗိုလ်ချုပ်ဟောင်းဦးစိုးသိန်းထုတ်ဝေခဲ့တဲ့စာအုပ်ထဲမှာဒေါက်တာစုကြည်ကနေရွင်သာအရေးဦးဆောင်လှုပ်ရှားနေသူဒေါက်တာဝါကာဦးတင်ကိုစာရေးသားပြီးရေကောက်ပွဲမှာ NLC အနိုင်ရဖို့ကူညီဖို့နဲ့ရွင်သာတွေပေါ်ပြင်းထန်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့ဥပဒေပြဋ္ဌာန်းပေးမယ်လို့ဒေါက်တာစုကြည်ကရေးသားခဲ့တယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုဖော်ပြထားတဲ့စာမျိုးရရှိဘူးပါဒလားဒေါက်တာဝါကာဦးတင်ကအခုလိုဖြစ်ဆိုခဲ့ပါတယ
်ဒေါအောင်ဆန်းစုကြည်ရဲ့ Now NLD အစိုးရရဲ့ Now NLD ပါတီကရောဘသူမှကျွန်တော်စီစာမရေးခဲ့ပါဘူးကျွန်တော်ဘသူစီကမှစာမရေးခဲ့ပါဘူးကျွန်တော်တင်တာကတော့ဒေါအောင်ဆန်းစုကြည် NLD ရဲ့ National ပြိုင်တဲ့အဖွဲ့ USDP ဖြစ်ဖြစ်တမ်းမတော်ဖြစ်ဖြစ်ကျွန်တော်ကတော့ပြည့်အကျပြောလို့မရဘူးဒါပေမဲ့ကျွန်တော်နားလည်တာကတော့အောင်ဆန်းစုကြည်ကိုမနစ်သက်တဲ့အောင်ဆန်းစုကြည် NLD ကိုနဲ့ရင်ဖြင်ပြိုင်တဲ့အဖွဲ့တွေကအဲ့ဒါကိုဖန်တီးပြီးတော့ရေးပါတယ်။ဘာဖြစ်လို့ဆိုတော့အရိုဟင်ဂျာရဲ့အရေးကိုရိုဟင်ဂျာရဲ့ဂျန်နိုဆိုက်အကြောင်းကိုတုံးပြီးတော့အောင်ဆန်းစုကြည် NLD ဆုံးရှုံးသွားအောင်မြန်မာပြည်သူပြည်သူတွေကသူ့ကိုမေးမပေးအောင်အဲ့ဒါဖန်တီးပြီးတော့ရေးတယ်လို့ကျွန်တော်ထင်ပါတယ်။
ခုလိုရိုရင်ဂျာတွေကိုကုလုံးလုပ်ရေးသားတာမျိုးနောက်နောက်စာအုပ်စာတမ်းတွေဖြန့်ဝေတာမျိုးမလုပ်ဖို့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်နောက်တစ်ခုကဒီအစီရင်ခံစာထဲမှာဘင်္ဂလားဒေ့ရှ်မှာရိုရင်ဂျာတသန်းနှစ်သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်အဲ့ဒီဒုက္ခတွေကြီးမြန်မာပြည်ပြန်ရနိုင်မယ့်မျှော်လင့်ချက်ကဘယ်လိုရှိပါလဲ
က ကျွန်တော်ကမျောလင့်ပါတယ်ကျွန်တော်ဖြစ်မယ်လို့ကျွန်တော်မျောလင့်ပါတယ်ဘာဖြစ်လို့ဆိုတော့ဒီမြန်မာဆိုးရမြန်မာတက်မတော်ကမြန်မာနိုင်ငံရဲ့တိုင်းရင်းသားဖြစ်တဲ့လူဟန်ကြကိုပြန်ခေါ်ဖို့အတွက်သူမတာဝန်ရှိပါတယ် World Code ICJ မှာလည်းပြဿနာ genocide ပြဿနာနဲ့ဖြစ်တယ်မြန်မာအနေနဲ့မြန်မာတက်မတော်အနေနဲ့သူတို့ကိုအများများအများဆုံးပြန်ခေါ်တော့ဖို့အတွက်ကျွန်တော်မျောလင့်ကြအများတန်းရှိပါတယ်
နောက်တစ်ခုကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားပါတယ်2018ခုနှစ်တုန်းကအဲ့ဒီစစ်တပ်နဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖက်တိုက်ခိုက်မှုတွေတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့ဒီနိုင်ငံတကာကုံရုံးရောက်တဲ့အချိန်တရားစွဲဆိုထားတာရှိပါတယ်အဲ့ဒီတော့အခုဒီစစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းထားတဲ့အချိန်မှာပြန်မယ်ဆိုလို့ရှိရင်တောင်းဆိုထားသလိုလုံခြုံပြီးတော့ဒီလူကုန်တိုက်ခါနဲ့အညီပြန်ရနိုင်ဖို့ဆိုတာဖြစ်နိုင်မှာမလား
အပြန်နိုင်ပါတယ်မြန်မာဆိုရကအဲ့ဒါတက်မတော်ကနားလေသိမ့်ပါတယ်သူတို့လူဟန်ကြကို2017မှာလောက်ခဲ့သလိုခုပြန်လုံးမယ်ဆိုရင်ဘာဖြစ်မယ်ဆိုတာသူတို့နားလေပ
ါဒီအခုလက်ရှိဖြစ်နေတဲ့ Rohingya ပြဿနာပေါ့နော် Rohingya ကိစ္စပြည်လဲသွားဖို့ဆိုရင်အဓိကဘယ်အချက်ကိုရှင်းရမှာလဲခင်ဗျာဘယ်အချက်ကအဓိကပြဿနာဖြစ်နေပ
ါအဓိကအချက်ကတော့တိုင်းရင်းသား Rohingya လူမျိုးဟာရခိုင်ပြည်မှာနေရာဘလောက်ထိကြာပြီလဲသူတို့ historically သူတို့အေဒေတာကလူတွေတိုင်းရင်းသားနိုင်ငံသားအန်တိုင်းရင်းသားနောက်ပြီးတော့ Rohingya စာလူမျိုးတစ်မျိုး Rohingya ဆိုတဲ့လူမျိုးရဲ့နာမည်အဲ့ဒါကိုအစီအမဲပြုဖို့ Rohingya ရဲ့ပြည်နေတကု Rohingya ရဲ့နိုင်ငံတကုပြောရမှာပေါ့
ပြီးခဲ့တဲ့အစိုးရတွေလက်ထက်တုန်းကလည်း Rohingya ဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးစွဲကြတာမျိုးမရှိသလိုမြန်မာစစ်တပ်နဲ့စစ်ကောင်းဆောင်တွေကလည်း Rohingya ဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံထားခြင်းမရှိပါဘူးမြန်မာနိုင်ငံမှာ Rohingya နဲ့ Muslim တွေကိုနိုင်ငံရေးအရာကုလုံးလို့အသုံးချပြီးဝါရောက်ဖြန့်တာမျိုးတွေရှိသလိုစစ်တပ်ကအာဏာသိမ်းဖို့ကိစ္စမှာလည်း NLD နိုင်ရင်အမျိုးဘာသာသာသနာပွဲပြောက်မယ်ဆိုတာမျိုးတွေနဲ့ထိန်းချုပ်ဖန်တီးပြီးတော့စစ်တပ်ကနေအာဏာသိမ်းအောင်လှုံ့ဆော်ခဲ့တယ်ဆိုတာမျိုးတွေရှိတယ်လို့တုံ့သပြောဆိုတာတွေရှိပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့ NUG အစိုးရကခန့်အပ်ထားတဲ့ ASEAN ဆိုင်ရာတမတ်ကြီးဥပိုလ်လာတင်ကအခုလိုမှတ်ချက်ပြုပြောဆိုပါတယ
်။တလုံးဝဟိုအချင်းချင်းမရှိတဲ့သုံးသက်ချက်လို့ကျွန်တော်တို့ပြောချင်ပါတယ်။စစ်တပ်အာဏာသိမ်းတာကစစ်တပ်ကအခွင့်အထူးကံလူဒန်းစားတဲ့အနေနဲ့ဥပဒေထက်မှနေပြီးတော့တိုင်းပြည်ကိုစိုးမိုးချုပ်ကန့်ခြင်းနဲ့NLD နိုင်ရင်တိုင်းပြည်ဟာသာသနာပြောက်မယ်ဆိုခဲ့ရအောင်2015ခုနှစ်မှာ NLD နိုင်ပြီးတော့9နှစ်အုပ်ချုပ်တဲ့ကာလမှာအဲ့ဒီအချင်းအရာတွေပြည်သူလူထုတွေကထွက်လာတာဘာများရှိသလဲလို့ကျွန်တော်ပြန်ပြီးတော့မေးခွန်းထုတ်ရမှာဖြစ်ပါတယ်ကျွန်တော်တိုင်းပြည်လွတ်လပ်ရပြီးတဲ့ကာလမှာလည်းပဲပြည်သူလူထုကြားထဲမှာမွတ်စလင်နဲ့ဗုဒ္ဓဘာသာအထက်ကျုံတော်၎င်းကျန်တဲ့ခရစ်စတန်နဲ့ဗုဒ္ဓဘာသာအထက်ကျုံမျိုးတော်၎င်းမရှိခဲ့ပါဘူးဒါဆက်အာဏာရှင်နေအာဏာသိမ်းပြီးတဲ့1962ခုနှစ်နောက်ပိုင်းမှာမှတရုတ်ဘာမှာအရေးခင်းကိုဖန်တီးတာမျိုးမွတ်စလင်ဗုဒ္ဓဘာသာအခင်းအရေးခင်းမျိုးဖန်တီးတာမျိုးဟာအစဉ်တစိုက်စစ်အာဏာရှင်တွေကလုပ်ခဲ့တဲ့လုပ်ရက်တွေပဲဖြစ်ပါတယ
်။ကုဇော်မိုးကျော်ပါကုဇော်မိုးကျော်ရဲ့စူးစီးတင်ပြချက်ပါရှင်။ဗုဒ္ဓဘုနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါရှင်။ကျမတို့ခုဆက်လက်ပြီးတော့ဒီဆရာနာတိန်တစ်နှစ်ပြည့်သုံးသက်ချက်အနေနဲ့ဒီစိုက်ပျိုးရေးကဏ္ဍအပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိခဲ့လဲဆိုတာကိုတင်ပြမှာပါမြန်မာနိုင်ငံမှာဆရာနာတိန်ကြီးတစ်နှစ်အကြာမှာအဓိကလေယာဉ်မြေအပါအဝင်စိုက်ပျိုးရေးလုပ်ငန်းတွေရဲ့အခြေအနေဟာကျဆင်းနေတယ်လို့ဆိုပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းဒူဥက္ကဋ္ဌဒေါက်တာဆိုးထွန်းစကိုင်းတိုင်းကဏီမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းနဲ့မကွေးတိုင်းကလယ်သမားအရေးဆောင်ရွက်နေသူဦးအောင်ကျော်ကျော်တို့ကိုဆက်သွယ်မေးမြန်းပြီးတော့ကိုခင်မောင်စိုးမင်းကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာလေယာဉ်လုပ်ငန်းအပါအဝင်စိုက်ပျိုးရေးဟာအဓိကအသက်မွေးဝမ်းကြောင်းလုပ်ငန်းဖြစ်ကြတဲ့အတွက်ဟိုးတစ်ချိန်ကိုလိုနီခေတ်ပါလီမန်ဒီမိုကရေစီခေတ်တွေမှာဆိုရင်ပြည်တွင်းစားသုံးမှုပူလုံယုံတာမကပြည်ပကိုအများဆုံးစံချိန်တင်ပို့ခဲ့ကြပါတယ်1962ခုနှစ်မတ်လ2ရက်နေ့ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့စဉ်ကလည်းအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်တောင်မှသတ်မှတ်ခဲ့ပြီးတော်လှန်ရေးကောင်စီအဖွဲ့ဝင်တွေကိုယ်တိုင်ပါဝင်ကတောင်သူလယ်သမားနှီးနှောဖလှယ်ပွဲတွေခံခံနာနာကျင်းပခဲ့ကြပါတယ် ဒါပေမဲ့လည်းမူလဆိုင်ပြုံးမြင်တဲ့မကိုင်းကြီးတဲ့စီမံကိန်းသီးနှံတတ်မှတ်ဆိုင်ခိုင်းနာတွေတာဝန်ကျေးသီးနှံဆိုပြီးအတေအရမဇင်းနေဝယ်ယူတာတွေမြေခွန်ရာခွန်တွေကြီးလေးတာကြောင့်1900ခုနှစ်မှာဆိုရင်မြန်မာနိုင်ငံမှာစံစပါးရှားပါမှုနဲ့ကြုံတွေ့ခဲ့ရပြီးရခိုင်ဒေသမှာဆိုရင်ပြစ်ခတ်နေနေခဲ့လို့လူသေးဆုံးမှုတွေပင်ရှိခဲ့ပါတယ် အဲဒီကစပြီးမဆာလာမြမဆိုရှယ်လစ်လမ်းစဉ်တပါတီခေတ်မှာလဲတောင်သူလယ်သမားတွေဟာအလားတူအခြေအနေတွေနဲ့ကြုံတွေ့ခဲ့ရပြီးဆင်းရဲနွမ်းပါခဲ့ကြပါတယ်ဒီလိုနဲ့1900ရာ88လူဒုအုံကြွမှုဖြစ်ပေါ်ခဲ့ရပြီးစစ်တပ်ကအာဏာသိမ်းနဝတနအဖအမိအမျိုးမျိုးပြောင်းလဲအုပ်ချုပ်ခဲ့တဲ့အခါမှာလဲတောင်သူလယ်သမားတွေဟာဈေးကွက်လည်းမရှိလုံသားရှားပါမှုတွေနဲ့လဲကြုံတွေ့ခဲ့ရတဲ့အတွက်စိုက်ပ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ဖုံးပြိုရေးအတွက်ဆိုပြီးလျှက်စစ်မီရရှိရေးဂျေးဝါဂျင်းစက်ကွန်ကရစ်လမ်းတွေခင်းပေးတာတွေစိုက်ပျိုးရေးလုပ်ငန်းနှီးနှောပြလဲပွဲတွေပြုလုပ်ပေးတာတွေရှိခဲ့ပေမဲ့ခိုင်မာတဲ့မူဝါဒတွေတိကျတဲ့လမ်းစဉ်တွေချမှတ်နိုင်ခြင်းမရှိခဲ့တဲ့အတွက်ကြောင့်အရင်ကနေစာရင်တိုးတက်မှုအနည်းငယ်ပဲရှိခဲ့တယ်လို့ဆိုပါတယ် ဒီလိုနဲ့2024ခုနှစ်ဖေဖော်ဝါရီလတရက်နေ့စစ်တပ်ကအာဏာသိမ်းရတဲ့အခါမှာတော့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးအခြေအနေဘယ်လိုရှိနေပါသလဲအခုဆိုရင်တနှစ်ပြည့်ပြီဖြစ်လို့အဓိကစံတပါအခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံစံတပါလုပ်ငန်းရှင်များအသိရဲ့ဒုတိယဥက္ကဋ္ဌဒေါက်တာစိုးတွန်းကိုမေးမြန်းကြည့်ရမှာတော့အစိုးဆုံးအခြေအနေကိုကြုံတွေ့နေရတယ်လို့သူကပြောပါတယ်ဒီရက်တဲ့ဒီနေ့
ဒီရာတို့ဘုဒ္ဓဆီလိုပဲဝေရွေးနေပဲလို့ရတယ်အခုကတော့ဒါလေးကပ်ပြီးနောက်ပိုင်းကျတော့လက်မင်းပေးချစ်တဲ့ဆန်တဲ့ကိုကြောင်းတယ်လို့ကြောင်းတို့ကဝေတော့မမှုဖြစ်စေရလို့ကျွန်တော်မြင်တာပေါ့နော်ထွက်တော့ကတော့လည်းကြာသွားနိုင်တဲ့နေသားတို့တော့ပြောလို့ရတယ်ဒီပါအေးစ်ပွားတယ်သူကကြာသွားတယ်ဒီနေ့ကလေဒီနေ့ကတော့ကျွန်တော်တို့ကစာတန်ညီတဲ့မှာရှေ့တန်းတော့ဝတ်တင်ဖို့နိုင်တယ်ဒီနေ့
animal fee ပေါ့နော် ထိစံအစာအာဟာရမျိုးသုံးတာရှိတာပေါ့နော် ဒီလာမဲ့ 2022 မှာတော့အများကြီးတော့လည်းညှော်နေလို့မရဘူးကျွန်တော်မြင်ရတော့ဒီကေသမားတွေနေရာတော့ဒုမြတ်ရရှိမှုနေတယ်လက်ရှိအခြေအနေမှာတော့ခုနကလေသမားတွေနေနေရာတော့အရင်ကြည့်အောင်ကျွန်တော်တို့ဒူးစားအဲ့အနေထားအောင်ကျွန်တော်မြင်တယ်
NRA အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာတောင်သူလယ်သမားအရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကြားခံပြီးလောက်ွက်ငယ်တောင်သူတွေနဲ့ကုမ္ပဏီတွေအကြပူးပေါင်းဆောင်ရွက်ခဲ့ကြတာတွေတဖြည်းဖြည်းကျယ်ပြန့်လာခဲ့ပါတယ်။ ကုမ္ပဏီနဲ့တောင်သူတွေညှိနှိုင်းပြီးဒါတို့မြေဩဇာဒါတို့ပိုးသက်စေမသုံးမဲသဘာဝတည်နံထုတ်လုပ်မှုလုပ်ငန်းဟာတဖြည်းဖြည်းနဲ့နေရာအတော်များများမှာအောင်မြင်ခဲ့ရတာကနေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလုံးဝပျက်စီးသွားတယ်လို့သိရပါတယ်။ဒီလောက်ကိုဥဆောင်လုပ်ကိုင်နေသူတဦးဖြစ်တဲ့မကွေးတိုင်းတောင်သူလယ်သမားအရေးကူညီဆောင်ရွက်ပေးနေသူဦးအောင်ကျော်ကျော်ကသူ့အတွေ့အကြုံကိုအခုလိုရှင်းပြ
dollar ne, sini mandali company ne, jono sado cuk itu dia kama, sini mandali company ya, we cuk ada, tu kekeri sape tu, we dekat cuk ye, company itu tengah sebab kubur, jono lu down duri go, we yuk bu, dekat bu le kama, nezon tua tengah ni alau sian. Pilih demi ni tu mesti naik. Komuni di mana, jenaruh down tu dia, jual dia bongkar le. Kamu down tu dia, saya biasa ye ni boleh ya. Mesti lawan ni, saya tu ke cipta cipta anggu, jenaruh jenis yang tujuan. Asal tu muiyal bawa boleh ya. Kuat. Leher lu dah la, tegau, leher tu leher la, lupa ni. Ini lu yar le, no. Di ni bawa lu ni le, leher lu dah ini, mungkin mesti jalan.
Sita ana dengi nabai ma sita ga ludu au jua mu go abien ta zong yesa zong pinay la ya ma. Sakain da inga myo ne eto miya miya ha. to me let out the napa when Yaya Lennet Swag and Cook and Gajabare. Adilo Chene Beshi with me, Sandaba Twashimu and Etaga, Taimusu Gulu, Kani Mione's Rhine Nine Daji, Wake Out and Lutto Kuzle, Utonto Wing up Yobare.
Anadine and the Palais do much. Oh, no, I suppose you are Chene Kajali. Lay a music sugar, say out, you quality, Naiwe Chanke. Oh, Tabame, Yazuga or Saja, Lapila, Chin, Dean, and Liberty. ว่าใส่อ่ะบ่เนี่ยทีนี้တော့มูเนี่ยအစင်ကြီးတဲ့ခါကျတော့လေတွေကအကောင်းတယ်စီစီးပုတ်ကတော့မဆူဘူးလားသူ့စုလူစီရင်လေကြီးတုံးကြီးစင်းနေစစ်တက်ကနေပြီးတော့ဒီမိပဲဆူသွားတယ်တွေ့ရတယ်ဘုရားစဘာကုန်နေရှူသွားတယ်တွေ့ရတယ်ခုကတော့လေနေနဲ့လာတော့ပြီးရတာပေါ့ဗျလေယာမီဒီကထားပြီးတော့မလုံနိုင်တော့တက်လူပြီးရတာဆူတဲ့ခါကျတော့ဘုဘုမာကျွန်တော်တရားရခိုင်နှုန်းပုံမှန်ထွက်တယ်ဆိုလို့ရှိရင်80 90ခိ
ဒီနေ့ကနေတောင်ရွေကိုစွန့်ခွာထွက်ပြေးခဲ့ကြရတယ်လို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထန်တလန်မြို့မီရှုခံခဲ့ရစဉ်ဒေသခံချင်းအမျိုးသမီးနှစ်ဦးကဗီအိုအေကိုပြောပြခဲ့ပူပါတယ်အခုကမှကျေးလက်ဒေသကလူငယ်အများပြားဟာစိုက်ပျိုးရေးလုပ်ငန်းတွေနဲ့ရက်တီကိုခက်ခဲလာတဲ့အတွက်ထိုင်းဘာဝင်အိန္ဒိယနိုင်ငံတချို့နဲ့ပြည်တွင်းကအလုပ်ကံရရှိနိုင်တဲ့နေရာတွေကိုထွက်ခွာသွားကြတဲ့အတွ ကြီးဆိုလာမယ်လို့ပြောဆိုမှုတွေလည်းရှိနေကြပါတယ်ခင်ဗျာ
Cookimon Sumi Mashe, Akuro, a person Ganarigu, Din Samaba, Yizono, American Nangay, John Tigansia, Sisingu, Tijaya Mashe, Russia, Rukere, Nezama, Russia, the Poin, the Danger, De Tiancha, Tarane, Batalu, Gula Tamaga, Lojo Yi, Gansima, Suni Nizabari, Russia, the Dui, Ukraine, Jujo, Niji, Shinidane, Batalu, and now Nangane, Ukraine, Gansau Niga, Nyachimabye, Santi Nizaraba, VOE, the Rinda, Arash, Abasadi, Bibu Tari, the Ringu, Guanga, Yopyamavashi.
ตางาเซนเนเนอยู่มาริยานาฮาโกลฮาเคลโตยอกเยอเมวายูเครนมิวโรคีเยฟมาอะยองเมนจีวินแนผิดเตตูฮากากเวยยันตะพ่วนผิดตาจองเลยรัสเซียตัดတွင်เนซนาฉิชုပ်နေจีมาตูกาเลอติ่นเปลี่ยนไปနေบีโลပြောอะเรนูยาเวนซูเรชิติมาตะพ่วนเดียวผิดตาจองอเมกูนากันมุอะเสมาเบลูอเมกูเวผิดပါซีติมาไลนามาผิดปิรออเมกูกากเวตวามาบา
ไรกาดรินยายูเครนฮาอย่างตะพ่วนวินตะไทตรงนอกหลอกกูเปลี่ยนสู่နေတာวะတစ်ချိန်ထဲမှာအမေရိကန်ကယူကရိန်းကိုလက်နဲ့တင်ပို့နေတယ်လို့တပ်ဖွဲ့တချို့ကိုအရှိအဝါပါမှာနေရာချထားမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောထားပါတယ်ယူကရိန်းရဲ့ဇက်မှာရုရှားတပ်တွေတပ်ဖြန့်ချထားတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းတနင်္လာနေ့ကဆွေးနွေးခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝ
ကြုံရေးကောင်စီကညီညွတ်မှုရှိပါတယ်ရုရှားအနေနဲ့သူ့လောက်ရကိုရှင်းလင်းပြဖို့တညီတညွတ်ထဲတောင်းဆိုပါတယ်သူတို့ရှင်းပြတာကိုနားထောင်ဖို့လည်းအဆင်သင့်ပါပဲဒါပေမဲ့သူတို့ရဲ့ဝါဒဖြန့်ပြောကြားချက်တွေကိုတော့နားယောင်မှာမဟုတ်သလိုအစည်းအဝေးတွင်မဟုတ်မမှန်ပြောကြားတာတွေကိုလည်းအချက်အလက်နဲ့တေချာပြန်ထောက်ပြဖို့ပြင်ဆင်ထားပါတယ်
အစည်းအဝေးတစ်ခုခုမရှိပဲရုရှားတပ်တွေအခုလိုယူကရိန်းနယ်စပ်တကြောမှာတက်ဖြန့်ချထားမှာမဟုတ်ဘူးလို့လည်းတမတ်ကြီးကပြောရတယ်။မကြိုင်ခင်ကကျင်းပတဲ့မော်စကိုကဘင်္ဂလားရှင်းလင်းပွဲအတွင်းမှာတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလာဗရော့ဖ်ကရုရှားနဲ့အမေရိကန်ကြားအပြန်အလှန်လေးစားမှုရှိဖို့လိုလားပြီးနေတိုးဖွဲ့ရဲ့အင်အားတိုးချဲ့မှုနဲ့ပတ်သက်ပြီးဆိုရင်ကြောင့်ပြောရတယ်။ဆိုဗီယက်ပြည်ထောင်စုဟောင်းမှပါဝင်တဲ့ယူကရိန်းအရေးကြောင်ခုကအမေရိကန်ပါတီကြီးနဲ့ကြားမှာလဲဆက်ဆပါပါနိုင်ငံရေးအရာညီညီညွတ်ညွတ်ယက်တည်နိုင်ခဲ့ပါတယ်ယူကရိန်းကအနောက်ဘက်ကိုရင်းပြလိုက်ချိန်မှာပဲရုရှားကအခုလိုကျူးကျော်လူတွေအရေးအယောင်တွေပြလာတာဖြစ်တယ်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင် Republican အထက်လွှတ်တော်အမတ် Rob Portman က NBC Meet the Press အစီအစဉ်မှာအခုလိုပြောပါတယ
် America always stands for freedom
လူလတ်ရေးအတွက်အမေရိကန်ကအမြဲယက်တည်မှာပါလူတွေရဲ့လွတ်လပ်စွာရွေးချယ်권ကိုတန်ဖိုးထားသလိုအချို့အခြားနယ်နိမိတ်ပိုင်ဆိုင်မှုယူကရိန်းလူလူလိုလားတဲ့ဂုဏ်သိက္ခာဒါတွေကိုအမေရိကန်ပြည်ထောင်စုကယုံကြည်တန်ဖိုးထားပါတယ်။အခုလိုသူတို့နိုင်ငံရဲ့ဖြစ်တည်မှုအန်ဒီရဲ့နဲ့ရင်ဆိုင်နေရချိန်မှာလွတ်လပ်တဲ့ကမ္ဘာကြီးအနေနဲ့သူတို့နဲ့အတူယက်တည်ပေးတာဟာကြိုးကြောင်းစီလျော်ပါတယ်
။ယူကရိန်းရဲ့ဇက်မှာရုရှားကစစ်အင်အားတိုးချနေချိန်မှာပဲယူကရိန်းနိုင်ငံတဲကိုအမေရိကန်အပါအဝင်နေတိုးဖွဲ့ဝင်နိုင်ငံတွေကလက်နက်တွေပို့ဆောင်ပေးနေပါတယ်။ရုရှားကအကြီးကျယ်သိမ်းပိုက်လာပြီးဆိုရင်တော့ယူကရိန်းအတွက်ခုခံတိုက်ပွဲဝင်ရမှာက ဓမ္မတာပဲလို့အမေရိကန်ဆိုင်ရာယူကရိန်းသမ္မတအောက်ဆာနာမာကာရိုဗာက CBS Face the Nation အစီအစဉ်မှာပြောပါရယ
် We do not want to be part of the Soviet Union Russia Empire ဒါမှမဟုတ် Russia ပြောင်းစုရဲ့အစိတ်အပိုင်းမဖြစ်ချင်ပါဘူးကျမတို့ကလွတ်လပ်တဲ့နိုင်ငံအနေနဲ့သာယက်တီချင်တာကြောင့်ခုဆိုရင်လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေပါတယ်တကယ်လို့သာ Russia ဟာ Ukraine ကိုသိမ်းပိုက်လိုက်ပြီးဆိုရင်သူတို့ကအဲ့ဒီမှာပဲရန်နေမှာမဟုတ်ပါဘူးဒါကြောင့်အခုလိုအခြေအနေမှာကျမတို့ကုကုကိုခုခံကာကွယ်နိုင်အောင်ကုညီကြဖို့ဟာဥရောပနဲ့ဒီမိုကရက်တစ်ကမ္ဘာကြီးရဲ့အကျိုးအတွက်ပဲဖြစ်ပါတယ်
ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာမှကိုရုရှားကကြိုတင်ကန့်ကွက်နေတာဖြစ်ပြီးအမေရိကန်ဘက်ကတော့နိုင်ငံတိုင်းမှာကိုယ်ပိုင်လွတ်လပ်ခွင့်နဲ့ဆုံးဖြတ်ပိုင်ခွင့်ရှိပြီးဘယ်နိုင်ငံကမှလာပြီးတော့မလုပ်ရမယ်မလုပ်ရဘူးဆိုတာပြောပိုင်ခွင့်မရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
ကိုအပတ်စဉ်တင်ပြနေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ပါရှင်ကျမတို့ဒီအစီအစဉ်ကိုဒီ VOA မြန်မာပိုင်းရုပ်သံမှာလည်းကြည့်ရှုနိုင်ကြပါတယ်။ဗုဒ္ဓဘုနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ Facebook ကနေပြီးတော့လည်းတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့ပြင်သစ်တောင်ပိုင်းကတရုတ်မီးပုံပွဲတော်အကြောင်းကိုမတ်စုမြတ်မွန်ကနေပြီးတော့ကျမတို့ကိုပြောပြမှာပါရှင်။
တရုတ်နှစ်တက်ကူပွဲတော်အချိန်ရောက်ရင်နှစ်တက်ကူဆင်နွှဲသူတွေရောင်စုံမီးပုံးတွေမှာမီးတွေထွန်းညှိပြီးတော့မီးပုံးပွဲတော်ကျင်းပလေးရှိတဲ့အချိန်ပြင်သစ်နိုင်ငံတောင်ပိုင်းကတူလူးစ်မြို့မှာလည်းအီယာမမီးပုံးကြီးတွေနဲ့မီးထွန်းပွဲတော်ကျင်းပခဲ့ပါတယ်။ Blandang အရက်က24ဧကာလောက်ကျယ်ဝန်းတဲ့နေရာမှာအီယာမမီးပုံးရုပ်ကြီးတွေအပါအဝင်ပုံစံမျိုးစုံမီးပုံးပေါင်း 2500 လောက်လှဆင်ပြသထားပါတယ်။တရုတ်နိုင်ငံကမီးပုံးပွဲတော်အစပြုခဲ့တဲ့စီချွမ်ပြည်နယ်ကျူကုန်းမြို့ကတရုတ်မီးပုံးပညာရှင်ပေါင်း80ဖန်တီးထားတဲ့မီးပုံးကြီးတွေဖြစ်ပါတယ်။တရုတ်တနာရီထဲမှာပါတဲ့သတ္တဝါကြီးတွေဖြစ်ကြတဲ့ငကပြန်ကြီးတွေ၊မျက်လက်အစွမ်းရှိတဲ့ဥချိုလေးခုနဲ့ဖူချိုသမင်ရုပ်ကြီးတွေ၊တက်တက်ရောင်အမွှေးရှိတဲ့ငှက်ရုပ်ကြီးတွေမျိုးစုံကိုအေယာမမီးပုံးကြီးတွေအဖြစ်နဲ့ဖန်တီးထားကြတာပါ။တရုတ်ပန်းဥယျာဉ်ပုံစံမျိုးလုပ်ထားတဲ့နေရာမှာလည်း15ပေအမြင့်ရှိတဲ့ငကားလေကြီးလုပ်ပြီးတော့ပြင်ဆင်မီးထွန်းထားပါတယ်။အခုလိုတရုတ်ရင်ကျေးမှုအမွေအနှစ်အတွက်အရေးပါတဲ့တင်ကေတာတွေတာမကပြင်သစ်နိုင်ငံအတွက်လည်းသမိုင်းဝင်ထူးခြားတဲ့အထိတ်အမှတ်တင်ကေတာတွေကိုမိဘုံရုပ်ကြီးတွေနဲ့ပုံဖော်ထားပါတယ်။ Toulouse မြို့ဟာပြင်သစ်လေကြောင်းပြန်တက်မှုသမိုင်းအတွက်အရေးပါတဲ့အတွက်ဒါကိုထင်ဟပ်စေတဲ့မိဘုံရုပ်ကြီးတွေကိုလည်းအလှဆင်ပြသထားတာပါ။2021ဒီဇင်ဘာ1ရက်နေ့ကနေ2022 February 1ရက်တရုတ်နှစ်တကူနေ့အထိ Toulouse မြို့မှာအခုလိုရောင်စုံမီးရောင်တွေနဲ့မိဘုံပွဲတော်ကိုကျင်းပနိုင်ဖို့အတွက်နှစ်လလောက်ကြိုတင်ပြင်ဆင်ခဲ့ရတယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်
။ Ça peut près 80000 heures de travail pour fabriquer ces lanternes avec des couturières.
နိုင်ပေါင်း8000လောက်အချိန်ပေးပြီးတော့ဒီမီးပုံးကြီးတွေကိုလုပ်ထားရတာဖြစ်ပါတယ်။ထဲကျုပ်ကျွမ်းကျင်သူတွေ၊ဆေးရောင်အလှချဲသူတွေ၊ဂရေဆက်သူတွေ၊ပွဲတော်ဖြစ်ပေါ်လာရေးအတွက်ထောက်ပံ့ပို့ဆောင်ရေးလုပ်ပေးသူတွေအများကြီးဝန်ဝန်ပါဝင်ကောင်တွေဖော်ထားကြတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာတန်မင်းဆက်အုပ်စိုးခဲ့တဲ့ခုနှစ်ရာစုလောက်ထဲကတရုတ်ရိုးရာဆက်ကူမီးပုံးတုံးနီးပညာရှိခဲ့တာဖြစ်ပါတယ်။အဲ့ဒီရိုးရာဆက်ကူမီးပုံးတုံးနီးအစာပြုခဲ့တဲ့ကျူကုန်းမျိုးကဆက်ကူမီးပုံးပညာရှင်တွေအဖြစ်ပကြီဆေးချေကျွမ်းကျင်သူတွေ၊ချွေတယ်မြေတယ်လက်မှုကျွမ်းကျင်သူတွေ၊အေယာမမီးပုံးကြီးတွေချုပ်လှုပ်နိုင်သူတွေကိုတိုင်ပြည်သစ်နိုင်ငံတောင်ပိုင်းကိုလာပြီးတော့အခုလိုလက်ရမြောက်မီးပုံးကြီးတွေကိုလုပ်ထားကြတာဖြစ်ပါတယ်။တရုတ်တန်တားရေးပုံပြင်နဲ့ရောက်သွားသလိုဖြစ်အောင်ဖန်တီးထားတဲ့အေယာမမီးပုံးကြီးတွေလှပအသက်ဝင်နေဖို့အတွက်လည်းမီးလုံးပေါင်း 8,000 ထက်မနည်းကိုတုံးပြီးတော့ထွန်းညှိအလှဆင်ထားပါတယ်
။ Oui, alors c'est pas moi qui le dis, c'est les Chinois qui disent que c'est le plus gros festival.
တရုတ်နိုင်ငံပြင်ပမှာလုပ်တဲ့မီးပုံးပွဲတွေထဲမှာအကြီးအကျယ်ဆုံးဆိုတော့ကျွန်တော်ပြောတာမဟုတ်ပါဘူး။တရုတ်လူမျိုးတွေကိုယ်တိုင်ပြောကြတာပါ။တရုတ်နိုင်ငံမှာလုပ်တဲ့ပွဲတော်တွေကတော့ဒီထက်ပိုပြီးတော့ကြီးကျယ်ခမ်းနားမှာပါ။မီးလာတွေလည်းပိုပြီးတော့များမှာပါ။ဒါပေမဲ့ဒီမှာကျင်းပတဲ့မီးပုံးပွဲတွေမှာလည်းစတူရန်မီတာ5000လောက်ရှိမဲ့ပိုးစာတွေ၄ကျင်130တန်လောက်၄တန်နဲ့တက်ထူတွေတုံးပြီးတော့လှုပ်ထားတဲ့မီးပုံးပေါင်း2500ပြသထားပါတယ်။ကဘာပေါ်ကအကြီးမားဆုံးပွဲတော်တစ်ခုဆိုတာတော့သိကြပါလိမ့
်။ပြည်သစ်နိုင်ငံတောင်ပိုင်းမှာအခုလိုတရုတ်လက်ရာတွေကိုထူးထူးခြားခြားပြသပွဲတော်လုပ်တဲ့အတွက်ဒေသခံတွေအနေနဲ့စိတ်ဝင်စားစရာဖြစ်တယ်လို့တရုတ်ယဉ်ကျေးမှုကိုလေ့လာနိုင်တဲ့အခွင့်အလမ်းရတယ်လို့ပြောကြပါလိ
မ့်။ Écoutez, on a fait vraiment tout le tour.
အားလုံးကိုကျွန်မလှည့်ပတ်ကြည့်ပြီးပါပြီ။တိတ်ကိုကောင်းပါတယ်။လက်ရာတွေကတကယ်ကိုထူးခြားပြောင်မြောက်တယ်လို့လှလည်းသိလှပါတယ်။
ကဘာလက်ခီးတွေလာလဲကြလေးရှိတဲ့တရုတ်နိုင်ငံတောင်ပိုင်းကဒူလူးစ်မြို့မှာတရုတ်ယဉ်ကျေးမှုအနုပညာလက်ရာတွေမိတ်ဆက်ပြတာတဲ့ပွဲတော်မှာစီချွဲအော်ပရာအဖွဲ့ရဲ့ဖျော်ဖြေတင်ဆက်မှုတွေလည်းပါဝင်ပါတယ်အမှုရာမျိုးစုံပုံဖော်ခြေတာထားတဲ့မျက်နှာဖုံးတွေကိုမျက်စိတမိတ်အတွင်းမှာပြောင်းလဲသွားအောင်တင်ဆက်ကားပြဖျော်ဖြေနိုင်တဲ့ပညာရှင်ကဘာမှာ100လောက်သာရှိတဲ့ထဲကစီချွဲအော်ပရာအဖွဲ့ကတရုတ်ပညာရှင်တွေကိုယ်တိုင်လာရောက်ဖျော်ဖြေကြတာဖြစ်ပါတယ်တလကြာကျင်းပတဲ့တရုတ်မီထွန်းအလှပွဲတော်စီကိုလာကြည့်သူ6သိန်းလောက်အထိများမယ်လို့ပွဲတော်စီစဉ်သူတွေကတော့ခန့်မှန်းထားကြပါတယ်ကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ခီးသွားလုပ်ငန်းပြန်လည်အသက်ဝင်လာအောင်လို့အခုလိုထူးခြားတဲ့ပွဲမျိုးနဲ့ဆွဲဆောင်နိုင်မယ်လို့မြို့တော်ဝန်ရှိသူတွေကတော့ယုံကြည်နေပါတယ
် Ça apporte aussi aux hôteliers, aux restaurateurs la possibilité de rebondir.
သောက်ဆိုင်လုပ်ငန်းတွေ၊ဟိုတယ်လုပ်ငန်းတွေပြန်လည်စနိုင်ဥမော့လာနိုင်မှုအခွင့်အလမ်းဖြစ်ပါတယ်။ကာယောဂါကြီးကြောင့်ထိခိုက်ဆုံးရှုံးခဲ့တာတွေကိုတော့ပြန်ကမရောမှာမဟုတ်သေးပေမဲ့လုပ်ငန်းတွေပြန်ပြီးတော့အရှင်ရလာအောင်လို့တော့အထောက်အကူဖြစ်ပါလိမ့်မယ
်။ပြည်ထောင်နိုင်ငံတောင်ပိုင်းတူလူးစ်မြို့တွေကဗလန်ယက်အရာမှာတရုတ်ယဉ်ကျေးမှုကိုမိတ်ဆက်ပြီးခီးသွားဧည့်သည်တွေကိုဆွဲဆောင်တဲ့ပွဲတော်အတွက်မြို့တော်ဝန်ယုံကယူရိုငွေတန်းနဲ့ချီအကုန်ကျခံခဲ့ပါတယ်။တရုတ်နိုင်ငံပြင်ပမှာအကြီးဆုံးလို့ပြောတဲ့တရုတ်မီးဘုံအလှမီးထွန်းပွဲတော်ဝင်ကြီးကတော့ကလေးလက်မှတ်က14ယူရိုဖြစ်ပြီးတော့လူကြီးလက်မှတ်က19ယူရိုဖြစ်ပါတယ်။အခုလိုတရုတ်မီးဘုံပွဲတော်ကိုတူလူးစ်မြို့မှာ2019ခုနှစ်ထဲကစတင်ပြုလုပ်ခဲ့တာပါ။2019ခုနှစ်တုန်းကလုပ်ခဲ့တဲ့ပွဲတော်ကတော့ဧည့်သည်4သိန်းခွဲလောက်လာတယ်လို့မြို့တော်တာဝန်ရှိသူတွေကပြောပါတယ်။တရုတ်နှစ်တစ်ခုကလတရုတ်နိုင်ငံနဲ့တရုတ်နှစ်တစ်ခုဆင်နွှဲတဲ့နေရာတွေမှာသာအခုလိုမီးဘုံအလှထွန်းပွဲတွေဆင်နွှဲကြလေရှိတာမို့ပြည်သင့်နိုင်ငံတောင်ပိုင်းမှာလည်းဆင်နွှဲနိုင်တဲ့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ပွဲတော်စီစဉ်သူတွေကပြောကြပါတယ်။ကြီးမားကျယ်ပြန့်တဲ့မီးထွန်းပွဲတော်အတွက်မြို့ရဲကလမ်းတချို့ကိုပိတ်ထားခဲ့ရတာကြောင့်ကန့်ကွက်သူတချို့တော့ရှိခဲ့ပါတယ်ရှင်။ကျွန်မစုမြမမှာ
။မစုမြမတင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လင်းနေတဲ့ဒီနနက်6နာရီကနေ9နာရီအထိအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီအထိပြန်လည်ထုတ်လင်းနေပါတယ်။ラインドミーター20キロヘッツ15113ニャラインドミーター25キロヘッツ11823ニャラインドミーター32キロヘッツ9335ルガニファンユーナーセンナイマレシブタプニネネキンビューイミャンマーバイシーズン2ティディンアチンジョクコアンルウガテセマバ
ニョルランデイサジョクニトウガウクレインナイガンゴポワンフィレムカモရုရှားနိုင်ငံနဲ့နယ်စပ်လျှောက်ကစစ်လက်နက်တွေပြန်လည်ရုပ်သိမ်းမှုတွေပါဝင်လွန်ကျွေးအတွက်အဓိကတောင်းဆိုချက်တွေကိုအမေရိကန်နဲ့မဟာမိတ်တွေလျှို့ရှုနေကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်္ဂါနေ့မှာပဲပြောလိုက်ပါတယ်။အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတော့ရုရှားနိုင်ငံချိုင်းဝန်ကြီးနဲ့အင်္ဂါနေ့ကဆက်သွယ်ပြောဆိုရမှာယူကရိန်းပေါ်ထောက်ခံမှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဆက်လက်အားပေးထောက်ခံနေကြောင်းအလေးထားပြောကြားခဲ့တာပါ။အမေရိကန်နဲ့ရုရှားတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေဟာယူကရိန်းနဲ့ဆက်မှာရုရှားကစစ်ရင်အားတစ်သိန်းလောက်ချထားတာကြောင့်တင်းမာမှုတွေပေါ်ပေါက်နေတာကိုကြော်ပေါအောင်တော့မလုံနိုင်ခဲ့ကြပါဘူး။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းရင်ဆိုင်နေရတဲ့အချက်တွေကိုနိုင်ငံတကာတိုင်ဝမ်ကနီးလန်းသင်းနဲ့ထိရောက်အောင်ဖြေရှင်းကြဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်တော်မန်ဒရူးစ်ကတိုက်တွန်းလိုက်ပါတယ်။ချိန်မနှောင်းရင်ပုံမခိုင်မာအကောင့်နဲ့အရေးယူဆောင်ရွက်မှုနီးလန်းသင်းတစ်ခုကိုစဉ်းစားဖို့အလေးနဲ့တိုက်တွန်းလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆိုင်ကဆရာနာသိန်းတနည်းပြည့်ဖြစ်အင်္ဂါနေ့ကဗီဒီယိုနဲ့သတင်းစကားပါရမှာပြောဆိုလိုက်တာပါဆရာနာသိန်းကတနည်းပြည့်ရဲ့အချိန်ထိကုလသမဂ္ဂလူညွန်ရေးကောင်စီကလက်နက်တင်ပို့မှုတားမြစ်ရေးထိရရမလုံနိုင်တဲ့အတွက်အပြည့်မဲ့ပြည်သူတွေသိချင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ဒီအတွက်မြန်မာဆရာနာပိုင်းနေလက်နက်ငွေချင်းနဲ့တရားဝင်မှုမရအောင်ဖြတ်တောက်နိုင်မှုနိုင်ငံတကာကဝန်ဝင်ကြိုးပမ်းကြဖို့လည်းတိုက်တွန်းနေတာပါကုသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်ဒါသောမတ်ဂရင်ဖီးကလည်းမြန်မာရေးဖြစ်ရှင်းရမှာနိုင်ငံကထိရရဆွမ်းဖို့အင်္ဂါနေ့မှာပဲတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာအရသာဆွေးရောက်ကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာတနည်းပြည့်ဖြစ်ပြည်တွင်းပြည်ပကန့်ကွက်လှုပ်ရှားကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြန်မာတန်ရုံးပြင်ပမှာအင်္ဂါနေ့ကရာနဲ့ချီမြန်မာရေးလှုပ်ရှားသူတွေစုဝေးခဲ့ကြပြီးစစ်အာဏာသိမ်းအုပ်ချုပ်မှုကိုစန့်ကျင်ကန့်ကွက်ခဲ့ကြတာပါ။အာဏာသိမ်းမှုတနည်းပြည့်ဖြစ်တန်တဲ့ဘေးဆန္ဒပြဖို့တက်ချွတ်လှရှားသူတွေတိုက်တွန်းထားတာကြောင့်ရန်ကုန်မန္တလေးမြို့ကြီးအပဝင်နေရာတော်မြတ်မှာအသွာလာတွေရှင်းလင်းနေတာတွေ့ခဲ့ရတာပါ
။ကိုအောင်လင်းကသတင်းချင်းချုပ်ကို တင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဘုရားညနေခင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါ။ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Derek Smith ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လားကတော့ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။BND ရဲ့အသွေးတွေကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.